Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA အမေရိကန်တန်ရ2023ခုနှစ်မတ်လ16ရက်ကျော်သားရွေးနေ့မနက်ခင်းအစည်းအဝေးလေးကိုအမေရိကန်မြောက်ဆုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ3248လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်လည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝဲအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးလေးကိုတောင်းဝင်တင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျမသင်္ကီထိုက်ပါယူကရိန်းဤပင်လယ်နက်မှာထောက်လှမ်းရေးပြန်တက်မှုဆက်လုပ်မဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုလိုက်ပါတယ်ပြင်သစ်မှာတော့ပင်စင်ယူရမယ့်အသက်ကန့်သက်ချက်တိုးမဲ့အပေါ်လူပေါင်းထောင်ပေါင်းချီဆန္ဒပြချပါတယ်အမေရိကန်မှာခိုလုံနေတဲ့တရုတ်စီးပွားရေးလုပ်ငန်းရှင်တဦးကိုငွေကြေးဆိုင်ရာလိမ်လည်မှုဆွဲချက်တွေနဲ့ဖမ်းပါတယ်ဒီသတင်းတွေနဲ့တူထိတ်တန့်ရောက်တဲ့သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့နားဆင်ရမယ့်သတင်းပြပုတ်ချက်တစ်ပုဒ်မှာဆိုရင
်ကျွန်တော်တို့ရူဟင်ဂျာ community ကောင်းဆောင်တွေနဲ့မဆွေးနွေးဘဲနဲ့ဒီလိုဗရင်ဘတာဒီလိုခေါ်ယူခြင်းဟာအတွက်ဟန်ပြတဘောမျိုး
မြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရူဟင်ဂျာတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့အတူအခြားသတင်းပြပုတ်ချက်တွေနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်အခုအရင်ဆုံးတော့ဒီကနေ့ရရှိထားတဲ့ထိတ်တန့်ရောက်နောက်ဆုံးသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းအနီးပင်လယ်နက်ပေါ်မှာထောက်လှမ်းရေးမစ်ရှင်နဲ့ဆက်လက်ပြန်တမ်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဗုဒ္ဓဟူးနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနေ့ကအမေရိကန်ရဲ့အဝေးဒိန်ဒရုန်းယာဉ်ကရုရှားတိုက်လေယာဉ်တစ်ကြိမ်နဲ့တိုက်မိခဲ့ကြောင်းဒီလိုတိုက်မိတာကြောင့်အမေရိကန်ဒရုန်းယာဉ်ကိုထိန်းချောင်းမောင်းနှင်သူကဒရုန်းယာဉ်ကိုရေထဲကိုမဖြစ်မနေထိုးဆင်းလိုက်ရကြောင်းအမေရိကန်ကပြောဆိုထားတဲ့မတော်တဆမှုဖြစ်ပြီးနောက်တနေ့မှာပဲကာကွယ်ရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။
And the United States will continue to fly and to operate wherever
နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုကပြန်တမ်းမှုတွေနဲ့လုပ်ငန်းတွေကိုဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီး Austin ကရုရှားရဲ့73လတာရှိလာပြီဖြစ်တဲ့ကျူးကျော်စစ်ကိုတွန်းလှန်ရေးယူကရိန်းကိုထောက်ပံ့နေတဲ့မဟာမိတ်နိုင်ငံတွေကကာကွယ်ရေးဝင်ကြီးတွေကိုပြောဆိုတာဖြစ်ပါတယ်ရုရှားအနေနဲ့သူ့ရဲ့လေရင်ကိုလုံခြုံပေးကင်းစွာနဲ့ကျွမ်းကျန်ချင်ချင်ဆောင်ရွက်ပြန်တမ်းဖို့တာဝန်ရှိတယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကနေလုပ်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်းတခြားနိုင်ငံတွေကကာကွယ်ဝင်ကြီးတွေကိုပြောဆိုခဲ့ပါတယ်။ရေထဲကိုထိုးချခဲ့ရတဲ့အမေရိကန်ရဲ့ MQ-9 ဒရုန်းယာဉ်ဟာနိုင်ငံတကာဝေဟင်ပိုင်းနဲ့အတွင်းအင်ကာနေကပုံမှန်လုပ်ငန်းဆောင်တာတွေဆောင်ရွက်နေစဉ်ရုရှားရဲ့ဂျက်လေယာဉ်နှစ်စင်းကအန်ဒီအကြီးစွာနဲ့မစင်မချင်းမကျွမ်းကျင်မှုတွေနဲ့ဝန်တိုက်ခဲ့တာလို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။ရေထဲကိုထိုးချခဲ့ရတဲ့အမေရိကန်ဒရုန်းယာဉ်ကိုတော့ပြန်မဆဲရသေးသလိုပြန်ဆဲလို့ရနိုင်ပါမလားဆိုတာကလည်းမသေးကြဘူးလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကီယာဘီကဗုဒ္ဓဟူးနေ့ CNN ရုပ်သံကိုပြောပါတယ်။ရုရှားကအများစုထိန်းချုပ်ထားတဲ့ပင်လယ်နက်ထဲမှာအမေရိကန်သင်္ဘောတွေမရှိပါဘူးရှင်။
ဘယ်လားရှ်နိုင်ငံမှာတော့အာဏာရှင်အစိုးရကဒီတပတ်အတွင်းမှာပဲအတိုက်ခံလူ100ကျော်ကိုဖမ်းဆီးလိုက်ပါတယ်။အာဏာပိုင်တွေဟာအတိုက်ခံတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေဆေးဘက်ဆိုင်ရာဝန်ထမ်းတွေတနက်ပြစ်အာဂဇာကလပ်ကအဖွဲ့ဝင်တွေနဲ့မောင်းသူမဲ့ဒရုန်းသုံးပြီးအလုလုနေသူတွေကိုပြစ်မှတ်ထားဖမ်းဆီးခဲ့တာပါ။မြို့တော် Minsk အပါအဝင်နိုင်ငံရဲ့အရှေ့ဘက်နဲ့အနောက်ဘက်တွေမှာအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေဖြစ်ခဲ့တာလို့ဘယ်လားရှ်လူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ဗီယာစနာကအင်ကာနိကပြောပါတယ်ဘယ်လာရုစ်မျိုးတော်အနီးမှာစိုက်ထားတဲ့ရုရှားစစ်လေယာဉ်တစင်းကိုတိုက်ခတ်ရမှာပါဝင်ခဲ့တဲ့တန်တရားရှိသူတွေကိုစီးနှင်းရှာဖွေမှုတွေလုပ်ခဲ့တာလို့ဆိုပါတယ်ရုရှားလေယာဉ်ကိုအတိုက်ခံ BYPOL အဖွဲ့ရဲ့ကြောက်ကြားတပ်ဖွဲ့ဝင်တွေကတိုက်ခတ်ခဲ့တာလို့လည်းထုတ်ဖော်ပြောဆိုထားပါတယ်အတိုက်ခံတက်ကြွလှုပ်ရှားသူတွေကတော့ယူကရိန်းစစ်ပွဲကိုထောက်ခံပံ့ပိုးနေတာရော့သွားဖို့အတွက်ရည်ရွယ်ပြီးရုရှားလေယာဉ်ကိုတိုက်ခတ်ခဲ့တာလို့ဆိုပါတယ်ဘယ်လာရုစ်အာဏာပိုင်တွေဟာဒီတိုက်ခိုက်မှုကိုအစာပိုင်းကနှုတ်ဆက်နေခဲ့ပေမဲ့ရဲအနည်းငယ်အကြာမှာတော့သမ္မတဖြစ်သူလူကာရှန်ကိုကဒီတိုက်ခိုက်မှုကိုဝန်ခံခဲ့ပြီးလေရင်ဟာအနည်းငယ်ပျက်စီးခဲ့တာကြောင့်ပြုပြင်ဖို့ရုရှားကိုပို့ထားခဲ့တယ်လို့ဆိုပါတယ်ဘယ်လာရုစ်ရဲ့ပြည်ထောင်ရေးဝန်ကြီးဌာနကတော့မတ်လ9ရက်နေ့တရက်ထဲမှာပဲအကြံပေးသမားတွေနဲ့ အစွန်ရောက်အဖွဲ့တွေအပါအဝင်လူပေါင်း60ကိုဖမ်းဆီးထားတယ်လို့ဆိုပါတယ်။လုံညုံရေးရဲ့ထုတ်ပြန်ချက်မှာတော့ယင်းလေရင်တိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ယူဆရတဲ့ယူကရိန်းနိုင်ငံသား2ဦးပါဝင်ကြံရပါဘယ်လာရုစ်နိုင်ငံသား20ကိုဖမ်းဆီးထားတယ်လို့ပြောပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံပါရီမြို့တော်ကလမ်းမကြီးတွေနဲ့လူသွားလမ်းတွေစပိန်လမ်းတွေပေါ်မှာတော့အမိုက်တန်းချိန်ပေါင်းထောင်ချီပြန့်ကျဲနေပြီးကြွက်တွေပေါ်များလာသလိုပဲနိုင်ငံရေးဆိုင်ရာပြိုင်ဆိုင်မှုကလည်းအခြေအနေဖြစ်နေပါတယ်။အငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်ကို62နှစ်ကနေ64နှစ်အထိတိုးမြင့်မဲ့အငင်းပွားပွဲဥပဒေချမ်းအပေါ်မှာလူထုရဲ့မချေနှက်မှုကိုဒီအမိုက်တွေကအရှင်းလင်းဆုံးဖော်ပြနေတာလည်းဖြစ်ပါတယ်။ဒီဥပဒေချအရေးကိုတော့ဂျာတာပရင်းနေမှာလွတ်တော်မှာမဲခွဲပွဲလည်းရှိနေတာပါဥပဒေချအတိမပြုတ်နိုင်ရင်နောက်ဆုံးတွန်းအားပေးဆောင်ရွက်မှုအဖြစ်ဗုဒ္ဓဦးနေမှာတောင်းနဲ့ချီတဲ့ပြည်သူတွေလက်မော်ထွက်ဆန္ဒပြခဲ့ကြပြီးလက်တလောသတင်းပတ်တွေအတွင်း၈ရက်မြောက်ဆန္ဒပြမှုလည်းဖြစ်ပါတယ်လူပေါင်း၄သိန်းခွဲလောက်ဆန္ဒပြတယ်လို့ GCTCGT တပ်မခကပြောဆိုပေမဲ့ရဲတပ်ဖွဲ့ဘက်ကတော့အငိမ့်စားဆန်ရပြုပြင်ပြောင်းလဲမှုအရေးပါရီမြို့တော်ကဆန္ဒပြပွဲတွေမှာလူပေါင်း 38,000 ပါဝင်တယ်လို့ပြောပါတယ်။ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့သူ့အဆိုအရကလူထုရဲ့အသက်အရွယ်အရနိုင်ငံရဲ့အငိမ့်စားခံစားမှုစနစ်မှာအကျွေးကင်းစေရေးအတွက်အရေးကြီးတဲ့ပြုပြင်ပြောင်းလဲမှုလို့ပြောဆိုထားတဲ့ပင်စင်ပြုပြင်ပြောင်းလဲရေးကိုပြင်သစ်လူထုရဲ့သုံးပုံနှစ်ပုံကျော်ကစန့်ကျင်ကန့်ကွက်ကြောင်းလူထုစစ်တမ်းတွေကဖော်ပြပါတယ်။ရှိစနစ်မှာအကျိုးမြတ်တွေရှိနေပြီးဒီအတိုင်းဆက်ထားဖို့တခြားသောအကြောင်းတွေလည်းရှိတယ်လို့တမကတွေနဲ့ဝေဖန်သူတွေကပြောပါတယ်။နိုင်ငံတော်ကလူပေါင်းထောင်ပေါင်းချီပါဝင်ခဲ့ကြတဲ့ဗုဒ္ဓဦးနဲ့ဆန္ဒပြပွဲတွေအကြောင်းကျောင်းတွေရင်းနှီးချက်ဆက်ယုံတွေယထားနဲ့အများပြည်သူသယ်ယူပို့ဆောင်ရေးလုပ်ငန်းတွေလည်းထိခိုက်ခဲ့ပါတယ်ရှင်
။ပြည်ထောင်ငံရဲ့ဘတ်ဂျက်အစီအစဉ်တင်နေပတ်သက်ပြီးတော့ဗဏ္ဍာရေးဝန်ကြီးကဗုဒ္ဓဦးနဲ့မှထုတ်ပြန်လိုက်ပါတယ်။လောက်ခလာစာနဲ့ငွေကြေးဖောင်းပွမှုကကွာဟနေတာကိုထယ်သွင်းစဉ်းစားပြဖို့ကဏ္ဍအများပြားမှာအလို့သမားတွေဆန္ဒပြနေချိန်မှာပဲအခုလိုထုတ်ပြန်ခဲ့တာပါ။လွတ်တော်မှာဝန်ကြီးဂျာရမီဟန်ကဗီဒင်ရဲ့စီးပွားရေးကိုဘယ်လိုမြင့်နေမလဲဆိုတဲ့သူ့ရဲ့အစီအစဉ်အစ်ကိုတင်ပြဖို့ရှိပါတယ်။အခွန်ဖြတ်တောက်ဖို့တောင်းဆိုနေတာတွေကိုဟန်ကလက်မခံသလိုတစ်ဖက်မှာလည်းကာကွယ်ရေးအသုံးစရိတ်အဖြစ်ဘတ်ဂျက်ရန်ပုံငွေဒေါ်လာ 6.1 ဘီလီယံကိုချပေးထားပါတယ်။ဒါအပြင်သူ့ရဲ့ယာရာဘတ်ဂျက်ထဲမှာကလေးသူငယ်စောင့်ရှောက်ရေးအသုံးစရိတ်တွေတိုးချပေးထားပါတယ်။အစိုးရဝန်ထမ်းတွေကလူနေမှုစရိတ်မြင့်လာတာကိုကာကွယ်မိဖို့အတွက်လစာတိုးဝေးဖို့တောင်းဆိုနေတာကိုပယ်ချထားပြီးဒီလိုလစာတိုးလိုက်ရင်ငွေကြေးပေါင်းပေါင်းမှုတွေတက်လာမယ်လို့အစိုးရဘက်ကအကြောင်းပြပါတယ်။ဒါပေမဲ့အလို့သမားတွေဆက်လက်တောင်းဆိုနေပြီးဗုဒ္ဓဦးနဲ့မှာကြောင်းဆရာဆရာမတွေမြေအောက်ယထာမောင်းသူတွေအစိုးရဝန်ထမ်းတွေနဲ့အငယ်တန်းဆရာဝန်တွေကလစာတိုးပေးဖို့ကိုမဖြစ်မနေလိုအပ်ချက်ဖြစ်နဲ့တပိတ်မှောက်နေကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းတွေမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အကြံပေးစတီဘန်နန်နဲ့ဆက်ဆက်တဲ့အမေရိကန်မှာတိတ်ဆောင်နေရတဲ့တရုတ်စီးပွားရေးလုပ်ငန်းရှင်အမျိုးသားကိုအွန်လိုင်းပေါ်မှာသိရှိသူထောင်နဲ့ချီတဲ့လူတွေထံကနေဒေါ်လာတန်တထောင်ကျော်လိမ်လည်မှုဆိုင်ရာဆွဲချက်တွေနဲ့ဗုဒ္ဓဦးနေမှာဖမ်းဆီးလိုက်ပါတယ်။ Miles Gao ဒါမှမဟုတ်လဲဂေါဝန်ခွေလို့သိကြတဲ့ဟိုဝမ်ကွက်ကိုငွေကြေးလွှဲပြောင်းမှုလိမ်လည်မှုအစုရှယ်ယာလိမ်လည်မှုဗန်လုပ်ငန်းလိမ်လည်မှုနဲ့ငွေကြေးခဝါချမှုဆွဲချက်တင်တဲ့နယူးယောက်မှာဗုဒ္ဓဦးနဲ့အစိုးပိုင်းကဖမ်းဆီးလိုက်ကြောင်းတရားရေးဌာနကဗုဒ္ဓဦးနဲ့မှာကြေညာပါတယ်။ဒီမှုမှာအတူပူးပေါင်းကြံစည်သူဖြစ်တဲ့ဟောင်ကောင်နဲ့ဗြိတိန်နှစ်နိုင်ငံသားခံယူထားသူကင်မင်းဂျီကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ Quad နဲ့ online မှာပေါင်းမြောက်မှုကိုသူတို့ကအခွင့်ကောင်းယူပြီးတိတ်နေချီတဲ့ follower တွေကိုအကျွတ်မြတ်များများပေးမယ်ဆိုတဲ့ဂရုတွေနဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုဆွဲဆောင်ခဲ့ကြတယ်လို့လဲဆွဲချက်20ခုထဲမှာဖော်ပြထားပါတယ်။ဒီလုပ်ငန်းတွေထဲမှာတစ်ခုဖြစ်တဲ့ GTV Media Group Inc. ကတော့ဘန်နင်နဲ့ပူးတွဲတည်ထောင်ထားတာလို့လဲသတင်းတွေထွက်နေပါတယ်။2020ပြည့်နှစ်အတွင်း GTV မှာတရားမဝင်အစုရှယ်ယာကနေတဆင့်ဒေါ်လာ300ကျော်ကို Quad နဲ့ G တို့နဲ့တခြားသူတွေကမမှန်မကန်ရယူခဲ့ကြပြီးကိုကျိုးအတွက်အများစုသုံးဆွဲခဲ့ကြတယ်လို့လဲဆွဲချက်မှာဖော်ပြထားပါတယ်ရှင်
။ဗ ပါကစ္စတန်နိုင်ငံမှာအကြမ်းဖက်ရုံးရင်းဆန်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်းကိုဖမ်းဆီးဖို့ပြင်ဆင်နေတာကိုတရားရုံးကယာယီပိတ်ပင်လိုက်ပါတယ်။ပါကစ္စတန်အရှေ့ဘက်ချမ်းလာဟောမြို့ကခန်းရဲ့နေအိမ်ပြင်ပမှာသူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြား24နိုင်ကျော်ကြာအဓိကရုံးဖြစ်နေတာကိုရပ်တန့်ဖို့ဝန်ကြီးချုပ်ဟောင်းအပေါ်ဖမ်းဆီးမိတ်ကိုကြာသပတေးနေ့အထိခေတ္တရပ်ထားဖို့ပါကစ္စတန်တရားရုံးတရုံးကရဲတပ်ဖွဲ့ကိုအမိပေးခဲ့တာပါ။အကျင့်ဖက်ခြားစားမှုဆွဆွဲချက်တွေကိုရင်ဆိုင်ဖို့တရားရုံးချင်းပြက်ကွက်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းခန်းကိုရဲအရာရှိတွေကအင်္ဂါနေ့ကဖမ်းဆီးဖို့ကြိုးပမ်းခဲ့တာမှာသူ့ရဲ့အတိုက်ခံပါတီဖြစ်တဲ့ PTI ကိုထောက်ခံကြတဲ့ထောင်နဲ့ချီတဲ့သူတွေကနေပြီးတော့သူ့အိမ်ရှိမှာဂျားဝင်တားဆီးကြလို့ရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကအထူးပဲဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့အရန်စစ်တပ်တပ်ဖွဲ့ဝင်တွေဟာညည်ရူဘုံတွေမိသားပိုက်တွေတုံပြီးလူစုခွဲဖို့ကြိုးစားပါတယ်။အင်မရခန်းကိုထောက်ခံသူတွေကလည်းလုံညုံကြီးတပ်ဖွဲ့ဝင်တွေကိုလောက်လေးကွာတွေအုတ်ခဲတွေနဲ့ပြန်လည်ပြစ်ခတ်တိုက်ခိုက်ကြလို့အင်မရခန်းရဲ့နေအိမ်ရှိရာဇာမန်ပန်းချံရက်ွက်တစ်ခုလုံးကစစ်မြေပြင်လိုဖြစ်သွားခဲ့ပါတယ်။ဗုဒ္ဓနေ့မွန်လွဲပိုင်းအထိထိတ်တန့်ရင်ဆိုင်မှုတွေဆက်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာဒဏ်ရာရသူအများအပြားရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဘဏ်တစ်ခုပြိုလဲခဲ့ပြီးနောက်ပိုင်းကမ္ဘာ့ဘဏ်စနစ်တွေရဲ့တည်ငြိမ်မှုအပေါ်ယင်းနှိမ့်ညွန့်နှံသူတွေစိုးရိမ်နေကြတာနဲ့အတူပဲဗုဒ္ဓနေ့မှာတော့ဥရောပနဲ့အမေရိကန်အစုရှယ်ယာဈေးကွက်တွေချဆင်းခဲ့ပါတယ်။လန်ဒန်၊ပါရီနဲ့ဖရန့်ဖတ်တို့ကအဓိကစတော့အညွှန်းကိန်းတွေ300ခန့်နှုန်းကျော်ချဆင်းခဲ့ပြီးအမေရိကန်ရဲ့အဓိကအညွှန်းကိန်း၃ခုဖြစ်တဲ့ Dow Jones, S&P နဲ့ Nasdaq တို့လည်းချဆင်းခဲ့ပေမဲ့အရောင်းွယ်ပိတ်ခါနေအချိန်မှာတော့100ခန့်နှုန်းလောက်သာချဆင်းသွားပါတယ်။အင်ကာနစ်ကအမေရိကန်အစုရှယ်ယာတွေတက်ခဲ့တာကြောင့်အရှာဈေးကွက်မှာတော့ဗုဒ္ဓနေ့မှာတက်လာခဲ့ပါတယ်။ပြဿနာပေါင်းစုံရင်ဆိုင်နေရတဲ့ Swiss ယင်းနှိမ့်ညွန့်နှံမှုဘဏ်ကြီးရဲ့အစုရှယ်ယာအများစုပိုက်ရှင် Saudi National Bank ကငွေကြေးယင်းနှိမ့်ညွန့်နှံမှုထပ်မထည့်တော့ဘူးလို့ပြောဆိုပြီးတဲ့နောက်အစုရှယ်ယာတန်ဖိုး18ရာခိုင်နှုန်းကျော်ထိုးချသွားခဲ့တဲ့ Credit Suisse အပေါ်မှာလည်းထပ်ပြီးစိုးရိမ်လာကြတာဖြစ်ပါတယ်။အမေရိကန်က Silicon Valley Bank နဲ့ Signature Bank တို့ကိုအမေရိကန်ဆိုရကပြီးခဲ့တဲ့သတင်းပတ်အတွင်းထိန်းချုပ်ခဲ့မှုမတိုင်ခင်ကတည်းက Credit Suisse မှာပြဿနာတွေရှိခဲ့တာဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံမှာတော့ຫນွေဦးပေါက်လာခြင်းဖြစ်တဲ့အတွက်ကြောင့်မလို့ Cherry Pan တွေကတော့ပွင့်နေပါပြီ။ COVID-19 ကာယောဂါကန့်သတ်ချက်တွေလည်းဖြေလျှော့ထားချိန်မှာပဲမြို့တော် Tokyo မှာဗုဒ္ဓနေ့က Cherry Pan တွေစပွင့်ခဲ့လို့လူအများစုဟာ Cherry Pan ကြည့်တဲ့ Hanami ပွဲတော်ကိုစတင်ဆင်နွှဲနေကြတာပါ။ဒီနေ့မှာတော့ Cherry Pan တွေတိုကျိုမှာပုံမှန်ထက်စောပွင့်ခဲ့ပြီး1953ခုနှစ်နောက်ပိုင်းအစောဆုံးပွင့်တဲ့ကာလဖြစ်ပါတယ်။ Cherry Pan ဟာဂျပန်လူမျိုးတွေအနှစ်ခြိုက်ဆုံးပန်းဖြစ်ပြီးအများသောအားဖြင့် March လနှောင်းပိုင်းကနေ April အစောပိုင်းကာလအတွင်းမှာပွင့်ကြတာဖြစ်ပါတယ်။ဒီလိုအချိန်ကာလမှာကျောင်းစာသင်နှစ်ပြန်စကြသလိုစီးပွားရေးနှစ်သစ်အဖြစ်လည်းဂုဏ်ပြုသတ်မှတ်ဆင်နွှဲလို့ရှိပါတယ်။ကာယောဂါပြီးဂျပန်မှာပြပခီးသွားတွေကိုခွင့်ပြုထားတဲ့အပြင်Cherry Pan တွေအောက်လူအများစုဝေးတာမျိုး Cherry Pan ပွဲတော်ကိုကိုဗစ်ကာလဖြစ်တဲ့2019နောက်ပိုင်းလွတ်လွတ်လပ်လပ်နဲ့ပြန်လည်ဆင်နွှဲခွင့်ရကြတာလည်းဖြစ်ပါလေခင်ဗျာ ကျွန်တော်ပြင်းနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိမ်ခင်ထိုင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါလေခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှရိုဟင်ဂျာတွေနေရာပြောင်းရေးနဲ့ပတ်သက်တဲ့အကြောင်းကိုလည်းကြည့်အောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းအတွင်းကရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းနိုင်ရေးနှစ်နိုင်ငံသဘောတူညီချက်အရမြန်မာစစ်ကောင်စီရဲ့ရခိုင်ပြည်နယ်လူမှုရေးရာဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပြန်လည်လက်ခံမဲ့သူတွေကိုမြေပြင်ကွင်းဆင်းစစ်ဆေးဖို့ရောက်ရှိနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်မြန်မာပြည်ပြန်ဖို့သဘောတူကြတဲ့ဒုက္ခသည်တွေနဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တို့စခန်းတွင်တွေ့ဆုံခဲ့ကြတယ်လို့လည်းသိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာအယောက်၁၀ယောက်ကျော်ပါဝင်တယ်လို့သိရပါတယ်မောင်နှောကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကနာကိုမက်လ15ရက်မနေ့ပိုင်းကရောက်ရှိလာတာဖြစ်ကအဲ့ဒီမှာ2ရက်3ရက်လောက်နေသွားဖို့ရှိတယ်လို့သိရပါတယ်စစ်ကောင်စီပြောခွင့်ရပိုချုပ်ဇော်မင်းထွန်းကတော့နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံမဲ့သူတွေကိုမြေပြင်ကွင်းဆင်းစစ်ဆေးဖို့အတွက်ရောက်ရှိနေတာဖြစ်တယ်လို့အသိပြုပါတယ
်ကျွန်တော်တို့စီကတော့ဝင်ကြည့်ဆက်သွားတာတော့မရှိဘူးအဲရခိုင်ပြည်နယ်ကကျွန်တော်တို့ဒီဟိုပေါ့ဟိုတာဝန်ရှိသူတွေတွားနေပါတယ်တာရွေချက်ကတော့ဟိုဘက်ကနေပို့ပေးမဲ့စီးရင်တွေရှိတယ်အဲဟိုဘက်ကနေပို့ပေးမဲ့စီးရင်တွေနဲ့မြန်မာနိုင်ငံနဲ့တိုက်ဆိုင်တဲ့အခါမှာတချို့ 南美的国家啥系的。这抽到真的都轮不及这一三年给啥类的呢把这个你南一点系的。他叫端的就去把。
边来来看没也第一家国家第一次是目的 BZ 马拉偷边来嘛撇得路是公司一百个收完的。那那年的我都你这也你妈百个。边来来看我的我都在都看的人呢。大概那没有你都看的是看的嘛。都是目的轮你的路。如果你在这里的人你可以被你的读者非有一个苦路表白的。哎
呀我说的路啊啊平安路的我问过我背后。那比如哎呀我爬的路的我历史的我爬的路的我问过背的。对过背的都是那位是卡表的。历史卡就帮了这些人啊包他的历史的你比如都是约他的路啊你就当教了呗。I am a little bit of a problem.
你也别无是因被他家人为心里边，而刘世英哥本来的是苏亚个，你妈不过被捕他的了，你妈不个来来看奶奶刘瑞英世英那个，他怕苏亚是被捕他被批罢了，可对宋刘瑞个，你妈不个闹宋被捕他嘞，别来来看奶奶刘世英那个都卡在为批罢了，别来被捕他嘞，刘瑞英世英第一家个罗偷包表出他俩没细胞，对宋母妈把这孙女你来说来没得呀对吧？对宋路多多面面哈，那那年边来来看我，都我都他来都看在为疲惫。都罗年对宋伢嘛，家的身干，酒上对干的得身，表叔你娘那位楼上的也撇得路，人家都看在为一些，过年本来都个表白嘞。浙江是文集，五万名人多，毛脑片、欧秋叶木、乌内文呢，而且他那生意当我们许多秋来保温嘛嘞。来看没生意的嘛，得怕那年我要新年很多八大文都看在为来保温来路对呀吧嘞。အခုရောက်နေတဲ့ကိုယ်စားလှယ်အဖွဲ့ထဲမှာလည်းဟိန္ဒူဘာသာဝင်ကိုယ်စားလှယ်တွေပါဝင်ပါတယ်။ Cost Bazaar ဒုက္ခသည်စခန်းကရွင်ဂျာဒုက္ခသည်သူကတော့ဂုံတိတ်ခါရှိရှိနေရပြန်လာနိုင်ရေးအတွက်လိုအပ်မှုတွေရှိနေတယ်လို့ပြန်လာသူတွေအတွက်လုံခြုံရေးစိတ်ပူစရာအခြေအနေရှိနေတယ်လို့လည်းပြောပါတယ်
။နောက်ကျွန်တော်တို့ကို E-Twinner ဒင်းတော်ကွန်ရီပေးမယ်ဆိုပြီးတော့သူတို့ကဖွင့်ဖွင့်လင်းလင်းကြောက်စုတ်ခဲ့တာယနေ့အတီယနေ့အရှင်အတီကျွန်တော်ကမကြခဲ့ပါဘူး။အဲ့ဒီအပေါ်မှာကျွန်တော်တို့ကမတန်ဆုံးရင်လည်းဒီအခုသူတို့ကဟိုဘောတုံးနိုင်ရဲ့ဆဲတဘောတူညီချက်ဆီပြီးတော့ဒီလိုကျွန်တော်တို့ရူဂျာကွန်မြူနတီကောင်းဆောင်တွေနဲ့မဆွေးနွေးဘဲနဲ့ဒီလိုဘရင်ဘက်တာဒီလိုခေါ်ယူခြင်းဟာအဲ့အတွက်ဟန်ပြတဘောမျိုးလို့ကျွန်တော်တို့ယူဆတယ်အမင်းတကယ်ကျွန်တော်တို့ကိုယ်ယုံမယ်ဆိုရင်ကျွန်တော်တို့ရဲ့ security ဘောကျွန်တော်တို့ကအဲဂျီနိုဆိုက်ကျုလုံခံရတယ်လူနည်းစုတစုကြည့်တယ်ကျွန်တော်တို့နောက်ထပ်ဂျီနိုဆိုက်ကျုလုံမှုမခံရအောင်ထောင်ဝင်ကမ္ဘောတာဝန်ယူမှုဆိုတာအာရှိစေရမယ်
နောက်ဂုံတိတ်ကရှိရှိဒေကိလုံချင်းကပြန်လာရေလုံငန်းစီပြီးတော့အရေးကြီးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်1000နီးပါးကိုပြန်လည်လက်ခံသွားဖို့စစ်ကောင်စီပြောခွင့်ရကအတိပြုပြောဆိုထားပါတယ်။အဲ့ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2018ခုနှစ်မောင်နှုံအရေးအခင်ဖြစ်စဉ်မှာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာ2018လုံးကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးနောက်မြန်မာစစ်တပ်နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းထွက်ပြေးတင်းရှောင်ခဲ့ရတဲ့ရူဟင်ဂျာ9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြထားပါတယ်ခင်ဗျာ
ရူဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီဘန်ပြိုလဲတဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုမှာ Silicon Valley Bankပြိုလဲသွားတာကြောင့်ဒီဘဏ်ထဲကငွေတွေအလူရဲထုတ်ယူကြသူတွေအနေနဲ့စိုးရိမ်ပူပန်တာမျိုးမဖြစ်ကြဖို့နဲ့အထာနာတဲ့ငွေတွေကိုပြန်ရစေဖို့အတွက်ဆောင်ရွက်ပေးသွားမှာဖြစ်တဲ့ကြောင့်အမေရိကန်အစိုးရကဂျားဝင်အာမခံခဲ့ပါတယ်။ငွေကြေးစနစ်တောက်တင်းခိုင်မာပြီးအာမခံမှုအပြည့်ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရောအစိုးရအနေနဲ့နိုင်ငံသားတွေနင့်နာမှုမရှိအောင်အခုလိုဆောင်ရွက်ပေးတာတွေနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တချို့ရဲ့သဘောထားကိုကိုအောင်ကဆက်သွယ်မေးမြန်းထားတာတင်ပြထားပါတယ်ခင်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်ကနည်းပညာကုမ္ပဏီတွေအခြေစိုက်ရာဆီလီကွန်ဗယ်လီကဆီလီကွန်ဗယ်လီဘန်ပြိုတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဗန်မန်ငွေရသူတွေဟာသူတို့အထောက်ငွေတွေကိုပြီးခဲ့တဲ့သတင်းပတ်ကလေးကပြန်လာထုတ်ယူနေကြပါတယ်။ဒါပေမဲ့လည်းငွေကြေးစနစ်အပေါ်အာမခံထားတဲ့ American ဆိုရကတော့ပြည်သူတွေမစိုးရိမ်ကြဖို့နဲ့သူတို့အနှံထားတဲ့ငွေတွေပြန်ရပါစေမယ်လို့တနင်္လာနေ့ကအခုလိုပြောပါတယ်။
Americans can have confidence in it အသုံးပြုတာကြောင့်နင်နာဆုံးရှုံးမှုမရှိစေရဘူးဆိုတာအမေရိကန်တွေယုံကြည်စိတ်ချထားနိုင်ပါတယ်။အနှံ့ထားတဲ့ငွေတွေလိုအပ်တဲ့အချိန်မှာပြန်ထုတ်ယူဖို့ရှိနေမှာပါ။အသေးစားလုပ်ငန်းရှင်တွေအနေနဲ့လည်းဒီဘဏ်တွေမှာအနှံ့ထားတဲ့ငွေတွေနဲ့သူတို့ဝန်ထမ်းတွေကိုလစာပေးနိုင်ပါလိမ့်မယ်။ဝန်ထမ်းတွေဟာလည်းသူတို့လစာရမယ်ဆိုတာကိုသိထားကြမယ်ဆိုရင်အလုံးအသက်ဖြောင်းဖြောင်းရှူနိုင်ပါလိမ့်မယ်။
နယူးယောက်ခြေစိုက်ဆိုင်နေချဘန်လဲပြိုလဲခဲ့တာပါဘန်တွေပြိုလဲတယ်ဆိုတာကိုသိသိချင်းမှာပဲဘန်နာဤဌာနနဲ့တာဝန်ရှိသူတွေကဒီဘန်တွေကိုချက်ချင်းဝင်ရောက်ထိန်းချုပ်ခဲ့တယ်လို့လဲတမရကပြောပါတယ်အသေးစားလုပ်ငန်းရှင်တွေနဲ့တာမန်ဘန်အကောင့်ဖွင့်သူတွေရဲ့အနှံထားငွေတွေပြန်ထုတ်ပေးနိုင်ဖို့အစိုးရကအာမခံထားပြီမဲ့လဲ stock share လို့ငွေကြေးပမာဏတော်တော်များများရင်းနှီးမြှုပ်နှံထားသူတွေကတော့သူတို့ငွေတွေပြန်ရမှာမဟုတ်ပါဘူးရင်းနှီးမြှုပ်နှံတဲ့ငွေဖြစ်တာကြောင့်အမျက်ရနိုင်တယ်လို့အရှုံးလဲရင်ဆိုင်ရနိုင်တာကိုလက်ခံပြီးရင်းနှီးမြှုပ်နှံတာကြောင့်လို့ဆိုရတယ်ဘန်တွေအခုလိုဘာကြောင့်ပြိုလဲတယ်လဲဆိုတာကိုစီးပွားရေးပညာရှင်တူကအခုလိုပြည့်ပြည့်စုံစုံရှင်းပြပါဗျာဘာ
လို့ဖြစ်လဲဆိုတော့သူက state chartered bank လဲဖြစ်တယ်ဒီ Silicon Valley မှာလဲလေရှိတဲ့အတွက်ကြောင့်မလို့ဒီ startup company တွေနဲ့ဒီ venture capital ဟိုဘော company တွေကနေပြီးငွေကိုသူတို့ကဒီအားကိုးပြီးနေရတဲ့ bank ပေါ့နော်ဆိုတော့လွန်ခဲ့တဲ့ကစပြီးတော့ဒီ startup company တွေကဒီ silicon valley bank မှာဒီပတ်စံသိပ်ပြီးတော့မထက်စီးနိုင်ခဲ့တော့ပေါ့နော်အငွေတွေကနည်းလာပြီးတော့ထုတ်ငွေတွေကများလာတယ်ဆိုတော့ထုတ်ငွေတွေများလာတော့ဒီ bank ဒီ silicon valley bank မှာသူတို့မှာရှိတဲ့ဒီ US government ရဲ့ bond တွေကိုထားဟိုစပြီးတော့ရောင်းရတာပေါ့ဆိုတော့ bond price နဲ့ဒီ interest rate က they are inversely related ဆိုတော့ဒီ the Federal Reserve က since the last year တည်းအရပဲ they have been raising the interest rate for 8 times to fight the inflation ပေါ့လေ very high inflation that we have in this country ဆိုတော့ဒီ interest rate ကခဏခဏအရန်ကိုတက်လာပြီးတော့ဟိုတက်လာခဲ့တော့ဒီ bond price တွေကအရန်ကိုကျသွားတယ်ဒါပေမဲ့လို့ဒီ Silicon Valley Bank ကပတ်စံဒီဒီလိုတွေကအရန်ထုတ်ရတဲ့ကြောင့်မလို့လို့ထုတ်ငွေတွေအတွက်ပတ်စံလိုအပ်တဲ့ကြောင့်မလို့သူတို့ကစပြီးရောင်းသွားတော့ရောင်းသွားတော့ဒီအချုံးခံပြီးတော့ရောင်းသွားတော့ဆိုတော့မပထမဆုံးကတော့နည်းနည်းစပြီးရှုံးနေရှုံးနေနောက်ပြီးတော့အရန်ကိုချုံလာတဲ့အတွက်ကြောင့်မလို့ဒီအချိန်တော်တော်များများလဲကျသွားတော့ဒီပိုင်ဆိုင်မှုတွေအရန်ထိုးပြီးတော့ကျသွားတာပေါ့ဆိုတော့ပိုင်ဆိုင်မှုတွေကကျဟိုပါကျသွားတယ်ဒါမလို့ဒါမလို့သူတို့ကတာဝန်ဟိုဘာတာဝန်ခံထားရတဲ့ပတ်စံတွေကအများကြီးရှိသေးတော့ဒီအဲ့ဒီပတ်စံတွေကိုပြန်ပြီးတော့မပေးနိုင်တော့တဲ့အခြေအနေမျိုးဖြစ်သွားတာပေါ့
1930ဝန်းကျင်ကမ္ဘာစီးပွားပြက်ကကာလနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ FDIC ကိုဘန်တွေကပေးအပ်ရတဲ့အာမခံကြေးတွေနဲ့ဘန်အနှံသူတွေရဲ့ငွေတွေကိုပြန်ထုတ်ပေးမှဖြစ်ပြီးအခွန်တန်းပြည်သူတွေရဲ့ငွေကိုသုံးစွဲမှမဟုတ်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်ဘန်စရင်တစ်ခုချင်းစီအတွက်ဒေါ်လာ2သိန်းခွဲအထိ FDIC ကအာမခံထားတာပါ
အမေရိကန်မှာရှိရတဲ့လူတွေဒီပတ်စံတွေကိုဒီ Silicon Bank မှာချက်ထားတဲ့လူတွေကတော့သိပြီးတော့စိတ်ကူးစရာမရှိပါဘူးပထမဆုံးတစ်ချက်ကတော့ဒီ FDIC ကနေပြီးတော့ဒီ2သိန်းခွဲအထိဒေါ်လာ2သိန်းခွဲအထိ insure လုပ်ထားတယ်နောက်တစ်ခုကတော့ဒီဟို President Biden နဲ့ညပြောသွားတဲ့အချိန်မှာဒီတကယ်လို့များတော့ကိုယ်မှာဒီချက်ပို့ပြီးတော့ရှိခဲ့ရင်တော့မှဒီပေါ်လေဒီ every penny ကို Federal Reserve နေပြီးတော့ပြန်ပြီးတော့ဟိုပေါ်ပေးပါမယ်ဆိုပြီးတော့ပြည်သူလူထုကို reassure ဟိုပြောရပါတော့
နော်အမေရိကန်ပြည်ထောင်စုက16ခုမြောက်အကြီးဆုံးဘဏ်ဖြစ်တဲ့ Silicon Valley Bank ဟာ2019ခုနှစ်ကုန်ပိုင်းတုန်းကဒေါ်လာ87ဘီလီယံပမာဏရှိခဲ့ရာကနေ2022မတ်လကုန်မှာ30ပမာဏဘီလီယံ220အထိရှိလာတာပါဒါပေမဲ့လည်း48နှစ်အတွင်းပြိုလဲခဲ့ရာကနေတခြားဘဏ်တွေကိုရိုက်ခတ်မှုမရှိအောင်အစိုးရတာဝန်ရှိသူတွေကစီမံထားတယ်လို့ဆိုပါတယ်ဘဏ်ပြိုလဲမှုကြောင့်ဘလို့တက်ရောက်မှုတွေရှိနိုင်တာပါလဲ
ဘင်းကိုသွားပြီးတော့ကိုမှရှိတဲ့ကိုမှထည့်ထားတဲ့ပတ်စံတွေအားလုံးကိုသွားပြီးတော့ထုတ်လိုက်မယ်ထုတ်လိုက်မယ်ဆိုကြလို့ချင်းအားလုံးကဟိုဟာတပြိုင်တည်းအဲ့ဒါကိုလုပ်မယ်ဆိုရင်ဘယ်ဘက်မှာမှပတ်စံရှိမှာမဟုတ်တော့ဘူးဆိုတော့ဘယ်ဘက်မှာမှပတ်စံမရှိတာဖြစ်တာနဲ့လည်းဘာဖြစ်မလဲဆိုတော့ဒီ business တွေမှာဒီဟိုဟာပေါ့ cash flow ကဟိုဟာလေးမလဲပတ်နိုင်တော့ဘူးသူတို့က cash flow ဝင်ဖို့မလဲပတ်နိုင်တာနဲ့ဒီလူတွေမှာစပြီးအလုပ်တွေကစပြီးပြုတ်ကြတော့မယ်လူတွေကစပြီးအလုပ်ပြုတ်တာနဲ့သူတို့က mortgage တွေတို့ဒီကိုပေးကိုလာစေဒီ are ready လို့မပေးနိုင်တော့ဘူးဆိုတော့ဒီ mortgage ကိုမပေးနိုင်တော့ဘူးဆိုလို့ရှိရင် the housing sector ပေါ့ the real estate sector လဲစပြီးတော့ဟိုပေါ့ negative impact စဖြစ်မယ်
2008ခုနှစ်တုန်းကလို့စီးပွားပြက်ကမဆက်ရအောင်သမရဘရက်ဥပမာနဲ့ဒုသမရဂျိုးဘိုင်ဒန်လက်ထက်တုန်းကဘန်တွေပေါ်ပို့ပြီးတော့တင်းကျပ်တဲ့စီးမင်းတွေချမှတ်ခဲ့ပါတယ်ဒါပေမဲ့လဲဒေါ်နယ်ထရမ့်လက်ထက်မှာဒီစီးမင်းတွေကိုပြန်ဖြေလျှော့ပေးခဲ့တာပါအခုခါမှာအမေရိကန်လုပ်ငန်းခွင်တွေမထိခိုက်အောင်ဘန်တွေပေါ်တင်းကျပ်တဲ့စီးမင်းတွေပြန်ချပန်ဖို့ကွန်ဂရက်စ်ကိုတိုက်တွန်းမဲ့အကြောင်းသမရဘိုင်ဒန်ကလည်းပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဘန်ပြိုလဲတဲ့အခြေအနေကနေမလေးရှားနိုင်ငံဘက်မှာမြန်မာတွေအသက်ခံရတဲ့အကြောင်းကိုလည်းကြည့်အောင်ပါထိုင်းမလေးနေဆက်ဆွန်ခလာပြည်နယ်ဘန်ကလန်မြို့ထဲကတည်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆရတဲ့အမျိုးသား3ဦးကိုတွေ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအမျိုးသားအလောင်း3လောင်းဟာလက်ပြန်ကြိုးတုတ်ထားပြီးတော့လယ်ဘေးမှာတရားရီတွေ့ရှိရတဲ့အတွက်အသက်ခံရတာဖြစ်နိုင်ကြောင်းဒါကြောင့်မလို့ဆေးရုံကိုပို့ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါရယ်ခင်ဗျာ
ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ဘက်ကလန်မြို့ရဲကတစ်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆတဲ့အမျိုးသားအလောင်း3လောင်းကိုမတ်လ15ရက်နေ့မနေ့ပိုင်းမှာအမိုက်ကောက်သမားတဦးကစတင်တွေ့ရှိရာကနေအာဏာပိုင်တွေကိုအကြောင်းကြားခဲ့တာပါသူတို့တွေဟာနေမြေအတွင်းမှာနေထိုင်နေသူတွေမဟုတ်ပဲတခြားနေရာကနေလာတဲ့သူတွေဖြစ်နိုင်ကြောင်းအမျိုးသားအလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့ရှေ့ပြောင်းလူသမားအခွင့်ရေးခွန်ရရဲ့ဟိုက်ရန်မျိုးတာဝန်ခံဥပယီကအခုလိုပြောပြပါတယ
်ဒီကျွန်တော်တို့မြန်မာနိုင်ငံသားလို့ယူဆလို့ရတဲ့အလောင်း3လောင်းကိုပေါ့နော်ဒီနေ့ကနေပြီးတော့အိမ်မှာအမှတ်ပြတဲ့နေရာမှာအမေရန်တွားပြီးမိုက်ကောက်နေတဲ့အဖိုးကြီးတရားကနေပြီးတော့တွားပြီးတော့တွေ့ရှိရမှာတော့တွေ့ရှိတဲ့အခါနေပြီးတော့ဒီလိစာရဲစခန်းကိုနေပြီးတော့တိုင်ချပြီးတော့သူတို့ဌာနဆိုင်ရာကတော့ရပ်ကွက်လူကြီးတွေကအစာရေးနောက်နဝကအလုံးတွားပြီးတော့ဆစ်ဆီတဲ့အခါအလုံး3လောင်းကတော့ကျွန်တော်တို့3လောင်းလုံးကနေပြီးတော့ယောက်ျားတွေပေါ့နော်ယောက်ျားတွေဖြစ်နေတယ်အလုံး3လောင်းကနေပြီးတော့ဘန်ကလန်နေနေမှာဒီအမှတ်ပြတဲ့နေရာမှာတွေ့ရှိတယ်အဲ့လိုတွေ့ရှိတဲ့အခါအဓိကကျွန်တော်တို့ယူဆလို့ရတာကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်တဲ့အဲ့နေရာမှာအလုံးယုံဆက်ယုံတွေမရှိဘူးကျွန်တော်တို့ယူဆလို့ရတာကတော့ဒီမလေးရှားကိုသွားမဲ့ခရီးသည်တွေပေါ့နော
်ဟုတ်ကဲ့
ခရီးသည်တွေလို့ကျွန်တော်တို့ယူဆလို့ရတယ်ခက်လို့ဆိုရင်တော့လူကြောက်တိုင်တိုင်းရှိမယ်နောက်ပြီးတော့ဒီပေတဲ့သူကိုနေပြီးတော့ပတ်ဝန်းကျင်ကနေပြီးတော့လူတွေကသိချင်းမယ်အခုကပေတဲ့သူတွေကိုဘယ်သူမှမသိရှိဘူးနောက်ပြီးတော့သူတို့မှပါလာတဲ့ဒီအဝတ်အစားအနေအထားကိုကြည့်တဲ့ခါမြန်မာနိုင်ငံသားတို့သူတို့သုံးပတ်လို့ရတဲ့အနေအထားရှိပါတယ်ဟုတ်ကဲ့ပါ
လက်တလောမှာတော့တက်ဖြတ်ပြီးတော့လာရောက်ဆွန့်ပစ်သွားတာလို့ရဲတွေကတန်ရရရှိနေပြီးတေဆုံးတာဟာ3ရက်ခန့်ရှိပြီလို့လည်းယူဆနေကြတယ်လို့ဆိုပါတယ်
။ဆုံးရဆုံးလုံးကိုလေဘန်းကိုလှိထားတာပေါ့နော်။ဓာတ်တိုင်နဲ့လေဘန်းကိုလှိထားတယ်ဆိုတော
့ဟုတ်ကဲ့ဟုတ်ကဲ့။
ဟိုအမုံဖြစ်တာကတော့3ရက်လောက်ရှိတော့ပြီပေါ့နော်။ယူဆရတာကတော့ရဲတွေပြည့်ပြည့်ရှိရှိရဆိုလို့ရှိရင်3ရက်လောက်ကြာနေပြီးအောက်နယ်တွေတွက်လာပြီ။ဟ
ုတ်ကဲ့။
ဒီအလုံး3လုံးကိုလည်းအခုဆိုလို့ရှိရင်ဒီကျွန်တော်တို့ဟိုက်ရဲ့စီယုံကြီးကိုပို့ပြီးတော့ရှိရှိနဲ့ပြုလုပ်နေတယ်ကျွန်တော်တို့သိရပါတယ်ဟုတ်ကဲ့။
အခုလိုမျိုးတက်ဖြတ်မှုကတော့ထိုင်းတောင်ပိုင်းမှာမကြာခဏဖြစ်လေရှိပြီး၃ရောက်လောက်တပြိုင်တည်းတက်ဖြတ်တာကတော့ဘာကြောင့်ဆိုတာစဉ်းစားစရာဖြစ်နေတယ်လို့လည်းရဲတွေကပြောဆိုပြီးလူတက်မှုအတွက်ဆက်လက်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းဆိုပါရယ်အခုအခင်းဖြစ်ပွားခဲ့တဲ့ဘန်ကလန်မြို့ဟာဘန်ကောက်သွားတဲ့အဝေးပြေးလမ်းမပေါ်မှာရှိပြီးလူပုံကူးသူတွေတွာလာနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုကြပါရယ်အခုအခါမှာတော့လူတက်မှုနဲ့ပတ်သက်လို့တရားခဏ၄ကိုထပ်မံစုံစမ်းသွားမယ်လို့လည်းသိရပါရဲ့ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့မြန်မာပြည်စကြသာပရင်းနေမနက်ခင်အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။သိပ်မကြာခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီထိုးကန်နေပါပြီကျွန်တော် VOA ရဲ့မြန်မာပြည်ဂျာတာပရိနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းဒိုမီတာ3248လမ်းလမ်းမီတာ190ပြန် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေါ်တာတန့်စော်ရဲ့လူမှုနဲ့ကျန်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာဦးကျော်ဇန်သားရဲ့အက်ဒီတာဆွေးနွေးခန်းအစီအစဉ်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာလူမှုရေးကောက်ပွဲတင်မြှောက်ထားတဲ့ဒီဒီမိုကရေစီအစိုးရကိုစစ်တပ်ကဖြုတ်ချအာဏာသိမ်းလို့ဖြစ်လာခဲ့တဲ့မြမအကြက်တဲပေါ်နိုင်ငံတကာအတိုင်းဝမ်းရဲ့အာယုံစူးစိုက်မှုတိတ်မရှိလာပါဘူးယူကရိန်းကိုသာပို့ပြီးတော့ကဘာကနေဦးစားပေးနေကြတယ်လို့ယူဆသူတချို့ရှိပါတယ်ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထနာကဘယ်လိုတွေကြွားချမှုရှိနေပါသလဲဦးကျော်စံသားကိုမှန်းများသစဉ်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စံတန်းရှင်ပြီးခဲ့တဲ့အပတ်တုန်းကတော့ဒီအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာဘယ်လောက်ထိထိရောက်ရောက်ထဲထဲဝင်ဝင်ကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီတစ်ပတ်မှာတော့အနောက်နိုင်ငံအနေနဲ့အမေရိကန်အပါအဝင်ပေါ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအရေးမှာယူကရိန်းအရေးလောက်အာရုံစိုက်ပြီးတော့ကူညီရဖို့မတွေ့ရဘူး။အဲ့တော့ဒီနေရာမှာဒါဟာခွဲခြားဆက်ခွဲခြားဆက်ဆက်နဲ့သဘောလို့ပြောနိုင်လားဆရာ
သူကတော့ပြောကြမယ်မပြောတော့မှစဉ်းစားမရမယ်ထင်ပါတယ်ဒီကိစ္စကိုကျွန်တော်အစင်းအတစ်ခုကိုပြောကြမယ်ရှင်အရင်ကဘင်္ဂလားဒေ့ရှ်လွတ်လပ်ရေးဆုပဲဖြစ်တဲ့1980ဝန်းကျင်မှာအဲ့ခါအစ်စ်ပါကစ္စတန်တပ်တွေတိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလူသန်းနဲ့ရှိပြီးတော့3-4သန်းလောက်ထင်ပါတယ်အိန္ဒိယဘက်ကိုထွက်ပြေးကြတယ်အဲ့ခါမှာအိန္ဒိယဝန်ကြီးချုပ်အင်ဒရာဂန်ဒီကဘာပြောလဲဆိုရင်တကယ်လို့ဒီပြဿနာသာဥရောပမှာဆူနေတဲ့တကဘာလုံးကအုံအုံကျကျနဲ့ဖြစ်နေမှာတဲ့အခုတို့အာရှတိုက်မှာဖြစ်တာမလို့ဥရောပတိုက်ကြတာဂူးမဆိုင်ကြဘူးသူတို့ဒေသဟာမဟုတ်လို့ဆိုပြောခဲ့ဘူးလားတခုရှိပါတယ်ဒါကိုကျွန်တော်သွားသတိရမျက်စိမေးတော့နောက်တစ်ခါနောက်တစ်ခုပြောရတယ်ကြီးဥမာဖြင့်ဒုတိယကမ္ဘာစစ်ပြီးတော့ပြီးကနေမှဒီဂျပန်မှာအမှုယူပုံကျဲချလိုက်တယ်စစ်ပြီးသွားတယ်ဆိုတော့တချို့ကပြန်ပြီးစဉ်းစားရတယ်အာရှဘက်ကလူတွေကလူကြကဘာစီအတွင်းမှာကျွလွန်ခဲ့တဲ့ဆီယာဇွန်မှုတွေနာဇီဂျမနီနဲ့ဖက်ဆစ်ဂျပန်ကျွလွန်တာဘယ်သူကကျွလွန်တာပူများတယ်ဘယ်သူကျွလွန်မှုကပူပြီးအပြစ်ကြီးတယ်လဲအဲတော့နာဇီဂျမနီရဲ့ကျွလွန်မှုကပူပြီးအပြစ်ကြီးတယ်ဆိုတော့အမှုယူပုံကျဲပြီးတော့ဒဏ်ခတ်ခြင်းခံရမယ်ဆိုရင်ဂျမနီကိုဘာကြောင့်မလုပ်ခဲ့ပဲနဲ့ဂျပန်ကိုဘာကြောင့်လုပ်ရလဲဒါဥရောပသားကိုညာပြီးအာရှသားမျိုးလိုတမင်ခွဲကြလို့တယ်ဆိုအဲ့လိုကြံကြံဖန်ဖန်တွေးတာရေးတာတခုလည်းပဲကျွန်တော်ဖတ်ခဲ့မှုပါဆိုတော့အခုကိစ္စမှာလည်းပဲမြန်မာနိုင်ငံကအာရှတိုက်မှာမဟုတ်လို့သူတို့ဥရောပမှာမဟုတ်လို့တမင်ခွဲကြဆက်ဆံတဲ့အာရှသားမျိုးလိုသိဥစားမပေးတာများလားလို့တွေးရလဲတွေးကောင်းတွေးလိမ့်မယ်ထင်ပါတယ်ကျွန်တော်ကတော့အဲ့လောက်ထိမစဉ်းစားလို့ပါဘူ
းအဲ့ခွဲကြဆက်ဆံတယ်လို့ယူဆမယ်ဆိုရင်ဘယ်ချက်တွေအဓိကกว่าဟာချက်တွေဖြစ်နိုင်ပါ့မလဲ
ခွဲကြဆက်ဆံရအခြေအနေချင်းမတူလို့ဖြစ်ပါတယ်ယူကရိန်းကဥရောပနိုင်ငံဖြစ်တယ်မဟာဗျူဟာအရပို့ပြီးတော့အရေးပါတယ်မြန်မာနိုင်ငံနဲ့စိတ်ကွာတဲ့ဒီကိစ္စမှာနောက်ပြီးတော့ဥရောပဟာရဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာယူကရိန်းကဒီမိုကရေစီဘက်ကိုထွန်းကားခြင်းလာတဲ့နိုင်ငံဖြစ်တယ်ဆိုဗီယက်ပြည်ထောင်စုပြိုကွဲခဲ့ပြီးခဲ့ကပြီးတော့အခုခါနောက်ဆုံးမှာဆိုရင် NATO အဖွဲ့ဝင်ဖြစ်ဖို့တော့မှသူကကျူးပန်းနေတဲ့အချိန် NATO ကလည်းဒါကိုညှို့လင်းချက်ကြီးစွာနဲ့စောင့်စားနေတဲ့အချိန်မှာဒါကိုရုရှားကမလိုလားဘူးဒီဘောင်ကြီးမှာ NATO ရဲ့ကုစရီမစီစီဂျီဘူးသူကသူနေရင်ကျွန်တော်တမျိုးပါဆိုတော့ယူကရိန်းကအဲ့လိုဖြစ်လာတဲ့ကရုရှားအထူးဆိုရင်လို့ဖြစ်လာတယ်ဆိုတော့ဒီကိစ္စမှာလည်းပဲ NATO အဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံနောက်ပြီးသူတို့ရဲ့နောက်ဒီမိုကရေစီနိုင်ငံလည်းဖြစ်တယ်ဆိုတော့ဒီအတွက်ပို့ပြီးတော့သူတို့ဦးစားပေးလို့ထင်ပါတယ်ယူကရိန်းသမ္မတကိုယ်တိုင်ကလည်းပြောတယ်နောက်ပိုင်းမှာမျှတို့တို့တို့နိုင်ငံကိုကူညီရတာ charity သနားလို့အလှူပေးနေတယ်လို့မထင်နဲ့ခင်ဗျားတို့နိုင်ငံရဲ့လူမျိုးရေးကိုသူကခြေတန်းကနေပြီးကောက်ွယ်နေတာသူပြောပါတယ်။ဒါဟာပုံပြီးအရေးကြီးတဲ့ထင်ပါတယ်။ဒီပြင်ကိုဘာကြောင့်ဥစား business ဆန်းနေလဲဆိုတ
ော့တမိုင်းကြောင့်ဆိုင်ရာအချက်လက်တွေကြောင့်မြန်မာနဲ့ယူကရိန်းကြားမှာနိုင်ငံတကာရဲ့အာရုံစိုက်မှုကပိုပြီးတော့ကွဲပြားနေတယ်လို့ ယူဆနိုင်ကြလားဆရာ
မှန်ပါတယ်ဒါလည်းပဲဆိုတော့ tree နေထိုင်နဲ့ဆက်ဆက်နေတာပါပဲယူကရိန်းကအဓိကအားဖြင့်ယူကရိန်းမှာရှိနေတဲ့ခရိုင်းမီးယားဒေသသိအရေးပါပါတယ်ခရိုင်းမီးယားကျွန်းဆွယ်ဟာရုရှားနိုင်ငံရဲ့တံပက်ပင်လယ်ကိုထွက်ပေါက်ဖြစ်ပါတယ်ရုရှားနိုင်ငံမှာမြောက်ဘက်ကပင်လယ်တွေအဆုံးမကျပါဘူးဥပမာ Baltic Peninsula ဆိုရင်တစ်နှစ်ကိုဆစ်လာလုံးလုံးရေခဲနေတယ်သူတို့ရဲ့ဆစ်တင်ဘော့တွေကွန်ပရိတ်တင်ဘော့တွေဘယ်လိုမှသုံးလို့မရတဲ့နိုင်ငံဖြစ်တယ်သူတို့တံပက်ကိုထွက်ချင်တဲ့ဆိုရင်ခိုင်မြာကိုခိုင်မြာတဆင့်ပေါ့လေ Black Sea ကိုလာရတယ်အဲဒီက Bosphorus ဒါတင်လာရေလက်ကြကိုဖြတ်မယ်နောက်ပြီးတော့မြေတပ်ပင်လယ်တွေအဆင့်ထွက်ရတယ်ဒါကြောင့်သမိုင်းမှာခိုင်မြာတို့ဘာလို့ Warm Water Port Warm Water Policy ရင်းနှီးစိတ်ကမ်းပေါ့လေအညာအဲ့ဒါရုရှားတွေသိအရေးကြီးပါတယ်ဆိုတော့အခု2014မှာသင်ခဲ့တာလည်းပဲအဓိကဒကိစအတွက်ရုရှားကခိုင်မြာကိုရယူခဲ့တာဖြစ်ပါတယ်သူဟာဒီနေရာကိုမရရင်တော့နောက်နိုင်ငံတွေကပိတ်ဆို့တော့မှာပဲဆိုရဲဟာနဲ့သူကလက်ဥပမာသင်ခဲ့တာဖြစ်ပါတယ်။ဒါအရင်စစ်ပွဲတွေဒုတိယကမ္ဘာစစ်နဲ့ဖြားသောစစ်ပွဲတွေဒီမတိုင်ခင်စစ်ပွဲတွေမှာလည်းပဲစစ်ဖြစ်ရင်ရုရှားခရိုင်းမြောက်ကျွန်းစုကိုရအောင်သိမ်းရပါတယ်။နိုင်ငံတဲ့လူကလည်းပဲခရိုင်းမြောက်ကိုရအောင်သိမ်းရပါတယ်။ဒါဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ခရိုင်းမြောက်ကိစ္စ
။နိုင်ငံအနေထားအရာတိတာထင်ရှားရဲ့သဘာဝအရင်းမြစ်တွေမရှိတာနောက်တစ်ခါကျတော့မဟာဗျူဟာမြောက်ဟိုအားနေတယ်ဒါကြောင့်မို့လို့ပေါ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုကနည်းတယ်လို့သူပြောဆိုနေတာလည်းရှိပါတယ်ဒါခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်လားဆရာ
ခိုင်လုံပါတယ်ဒါပေမဲ့သဘာဝသယံသတာအရင်းအမြစ်ကမြန်မာနိုင်ငံလည်းမနှဲပါဘူးအများကြီးပေါ်များပါတယ်ဒါပေမဲ့အဲ့မြန်မာနိုင်ငံရဲ့သယံသတာကအနောက်နိုင်ငံတွေအတွက်လောလောဆယ်တွတ်တဲ့ immediate need မဟုတ်ဘူးခုတပြင်းလိုအပ်နေတာမဟုတ်ဘူးယူကရိန်းမှာရှိတာကကောက်ပဲပြည်နှံတွေပေါ့သူတို့ဟာသိပ်ပြီးစိုက်ပျိုးခြင်းတွေအမင်းရဲ့ဥရောပကိုစာနာရေးခါရီဖျံဖြူပေးတဲ့နိုင်ငံဖြစ်နေတဲ့အဲဒါကြောင့် bread basket of Europe လို့တော့မှာပြောကြတယ်မြန်မာလိုပြောရင်ဆိုစပကြီးပေါ့လေဒါဆန်ကူတောင်ဆန်အိုးကြီးဆိုပြီးတော့တင်စားပြီးပြောတဲ့နေရာဖြစ်ပါတယ်လောလောဆယ်မှာယူကရိန်းမှာပြဿနာဖြစ်လို့မပို့နိုင်ရင်ဟောထမင်းငတ်ကုန်မယ်ဘူးပဲပတ်မုတ်ခက်ခဲတွေပါတယ်ကြုံတွေ့နေရတဲ့အများကြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့တရားစတာကဥရောပအတွက်လောလောဆယ်မှာသိအရေးကြီးနေတယ်အလားတူပဲရင်းနှံနေပါတယ်ဆိုလည်းယူကရိန်းကိုဖျက်ပြီးတော့ပူရမလားအဲ့ဆိုတော့ယူကရိန်းကအတိကကြတဲ့နေရာဖြစ်နေတော့မြန်မာနိုင်ငံထဲဥရောပနဲ့ယူကရိန်းကိုဇက်ပေးဆိုတော့တိတ်မဆမ်းပါဘူးဒီခါလည်းပဲသူတို့ထည့်ပြီးကြီးနာပါဘူ
းဒီလိုဆရာဒီယူကရိန်းနဲ့မြန်မာနဲ့လူသားချင်းစာနာမှုထောက်ထားရတဲ့ကိစ္စရက်ဒီမှာရောဟိုဘလို့အခမ်းကဏ္ဍကနေရှိပါသလဲအယူကရိန်းကိုပို့ပြီးတော့ထောက်ပံ့ပေးနေတာမြန်မာကိုပို့ပြီးတော့ထောက်ပံ့ပေးနေတာအဲ့လိုမျိုးအဲ့လိုဘလို့အနေထားမှာပြောနိုင်ပါသလဲဆရာ
ဟုတ်ကဲ့ယူကရိန်းကိုပူပြီးထပ်ပံ့ပေးနေဆိုတာယူကရိန်းကပူလို့အပ်တယ်လို့ထင်ပါတယ်ယူကရိန်းမှာကရုရှားကဘုံကျဲပြီးတော့အပြင်းထန်အိုက်ခိုက်နေတာအဲဒါယူကရိန်းပြည်သူနေလို့မရတာတွေဆေးရုံတွေစာတင်ကြောင်းတွေအားစားလေအများပြားသတင်းတွေထဲမှာတွေ့ပါလိမ့်မယ်ဆိုတော့ဒီဟာတွေကယူကရိန်းအတွက်ပူပြီးအကူအညီလိုအပ်ပါတယ်ယူကရိန်းနိုင်ငံပြည်သူတွေဟာတိုက်ပွဲထဲမှာနေမရလို့အင်းဒီယန်နိုင်ငံတွေကိုကဘာအနှံပြထွက်ပြေးနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့အတွက်အကူအညီပူလို့အပ်နေတာတော့မှန်ပါတယ်မြန်မာနိုင်ငံကလည်းအကူအညီပေးနေမှာတော့သူတို့တော်တော်များများပေးပါတယ်လူအပ်လောက်ကလည်းသို့တော်လည်းပဲမြန်မာနိုင်ငံမှာလည်းပဲရောက်ရှိဖို့အခက်အခဲကြုံရတယ်ဒုက္ခသည်စီကိုမရောက်နိုင်ဘူးပိတ်ဆို့မှုတွေဟန်တာမှုတွေရှိနေတယ်ဘယ်ဘက်ကဆက်သွယ်ရမလဲဆိုတာတိတ်ကြံဖန်ကြိုးစားတဲ့သဘောရှိပါတယ်ယူကရိန်းမှာလည်းဒီလိုအခက်အခဲတွေရှိပေမဲ့သူတို့က humanitarian corridor ဆိုတဲ့နှစ်ဖက်နားလည်မှုနဲ့ဒါဖြင့်ပြီးတော့ခါလောစာနေရာတွေတွေ့ရပါတယ်။ဒီပြင်ကတော့ပူပေးရမှာပေါ့ဒီလူလက်လူကပါတယ်ပြင်တွေ့
။အဲ့ဆရာဒီမှာမကြသေးခင်ကပဲသမရဘိုင်ဒန်ကဒီ Burma Act ဥပဒေမူကြောင်းလက်မှတ်ထိုးလိုက်ပါတယ်ဆရာ။ဒီထဲမှာအချက်၃ချက်ပါတယ်ပေါ့။ငွေကြေးဆိုင်ရာထောက်ပံ့ပေးမယ်၊လူသားချင်းစာနာမှုအကူအညီတွေကိုပေးမယ်။နောက်ပြီးတော့လူသက်လက်နဲ့မဟုတ်တဲ့ကိရိယာတွေကိုထောက်ပံ့ပေးမယ်ပေါ့။ဒီပေါ်မှာတော်တော်များများအားတက်လာတာကိုလည်းတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဆရာဘလောက်အနေထားထိဟိုထိထိရောက်ရောက်ဖြစ်မယ်လို့ညွှန်လင်းနိုင်ပါသလဲ
။အတက်ဆရာကောင်းတဲ့အကူအညီဖြစ်ပါတယ်။ထိထိရောက်ဆိုတာဘလောက်အနေထားထိလိုချင်သလဲ။တဏ္ဏမှုအထောက်ပံ့တွေသက်သာဝင်ရရှိရေးဘာညာဆွေးနွေးဟုတ်တယ်အဲ့ပြန်မှာတော့ထိရောက်မှုစနေတယ်ပေါ့လေ။တော်တော်ပြောခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကို logistic ကိုပြောင်းလုပ်နိုင်ရင်သူကပို့ပေးနိုင်မှာဖြစ်တယ်။ဒါမဲ့ဘရောက်နေတာကြီးလူကြီးလည်းအခုဆရာနာသိမ်းထားတဲ့ကိစ္စစစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ခြင်းနဲ့အဲ့ကိစ္စကလွတ်မြောက်ခြင်းနဲ့အထီးကူညီလူကြီးနဲ့ဆိုရင်တော့အဲ့အတွက်တော့မလုံလောက်ပါဘူး။ဒီအတိုက်ခံတွေဘက်ကတချို့က ทุกคนต้องเลยเอียนอาซูเรียเลยพี่เมียวเดลูอัดเดบันยาทุกคนเลยพิจารณาไปเลยเดี๋ยวพี่เมียวยาองค์เนาะไอ้ห่าเว็บพิจารณาที่เลนัยยามหุบไปเว็บพิจารณาที่เลนัยยาสุราหุบก็เลยเวลาชาพิจารณาก็เนี่ยปั่นปุ๊บพี่นี่มาพิจารณาไอ้ห่าเนี่ยสิ่งไหนเนี่ยเอียนอุปยามาพิจารณาแล้วพี่ว่าถ้าแกใครมาพูดสิ่งเล็กนี้ให้สิทธิ์ลูอัดเดไอ้ลูเนี่ยสิ่งไหนมาพิจารณาโซซีอาพิจารณาไอ้ตัวเรื่องเราก็หุ่นยิ่งเปรี้ยวสวยงามเรา
ดังนั้นเงินเราเลยปีนั่งเลยไม่หุบปังทุกปีเลยเนาะทุกเรื่องสิ่งนั้นสิ่งที่แบบมาพูนอะไรตัวเราพิจารณาเนี่ยยูเครนมาพูนอะไรจริงที่แบบมาเลยว่าลารุดชิลามเอสโตรดูแลกันมาหุบปังรัสเซียกับยูเครนโอ้จีจอร์เรสิกโอ้ในเงินก้าวไม่มีอภิเษกเนี่ยแม้ที่ยังไม่เงินงานเราดีพอมาพิมพ์พิมพ์เนี่ยวิบันเอาไม่ตุยเอาเสียน้องแต่พม่าจ้ารอมีมาในเงินรัสเซียเนี่ยมีกันแต่เสสเซนยิ่งชินีไป
อากูลาเมดเป็นมาที่อุตมราชจริงๆนะรัสเซียตมราปูตินเนี่ยด้วยเมสเวทที่นี่เล่นขึ้นนี่ไปเลยที่พอมาที่มีมาในเงี้ยนี่เป็นแต่เพียงจะส่งตัวยาแยกขมุชไม่มาเสียเดี๋ยวเรื่องอะไรรัสเซียอุตวารักชีวิตมาด้วยอันดับแรกบางคนส่วนใหญ่ไม่สนหรอกรู้ทุกอย่างนี้ไม่ตุยยาวยูเครนสิกาดีกาจาวอะไรไหมยูเครนเนี่ย รัสเซียเนี่ยเป็นเลสเซียเยอะกว่าที่ก็ในบทวิจัยพิจารณาสิว่าที่กิจกรรมกับวุฒิยุคยานี่นั้นซึ่งจะมุ่งสู่ตลอดว่าอเมริกาจะยันเสียตัวไว้อุปบาปเช่นที่ป้อมยาเราปฏิบัติเช่นในซาอุดิอาระเบียในอิหร่านสุรุษีเบลูมาสิมยานั้นจะจำสิ่งเดียวกับวิญญาณซึ่งจะเปลี่ยนปีกเล็บปากสุรุษะอเมริกาไม่ยาร์ที่กิจกรรมอเมริกันดังมาเว้ยดูว่าซึ่งจะอเมริกาไม่ยาร์เปลี่ยนไม่ยาร์เส้นตัวจูซูยามาเว้ยอเมริกันกูเรงาเอลูทุ่มพอโจจักเฮาไว้ สุดท้ายว่ารัสเซียในยูเครนก็เลยเป็นอันดับสุดท้ายที่ได้มาเจอทาร์ว่าเจอทาร์ว่าไอ้เราอเมริกันประกาศอีเล็กมาขันยิ้มกูขันยาบอลีทีมพี่นี่จะรัสเซียทุกคนเลยเป็นแต่ยุคหัตถ์เกิดสภาพมันในสุราพยานเลสเซียยิ่งดูจริงแล้วจริงอ่อนชินสุดท้ายเราดีชินรัสเซียทำได้ในยุคนั้นที่เขามาจะมาเจ้าหน้าว่าเทวิสุนิเมสุยนี่มันยังไงมาเลยพี่เลี้ยงผู้ยาชีด้วยเพลูลุกเนสเราด้วยพี่เลี้ยงลุกที่มาเลย มันยังไงครับที่ว่าสิ่งที่ผมรู้จริงๆมันยังไงพี่เลี้ยงผู้เบสวัตเตอร์ในยิ่งยันในบุรุษเช่นนี้สุดาไอ้คำว่าดูสิบวัยลูกยามาบุตรดูสิบวัยกองเทพพ่อเนี่ยมาเช็ดสุดาเดี๋ยวหาสิ่งที่จะเนี่ยนั่งอนุจรมีสาวสิบวัยลูกเช่นนั้นนั่งอนุจรมีสาวตัวที่กิจจะมาเลยสุดาอาจารย์นี่สิ่งใหญ่ที่เป็นลูกจำเลยลูกนะจะกองจอนให้ได้ลูกที่มาเลยนะจ๊ะ
ที่เราเสียนี่มันยังไงปอนยังไงเด็กคนนี้ที่เราพูดว่าอายุสั้นแล้วเนี่ยจะเอาเงาชี้ไหนมาเสียที่ว่าเรายูเครนสิบวัยยังไม่ใช่ในมุลบจอทาร์ยอนยาร์ทำให้จุนโซดาสวินิกยาร์ได้ใช้มาพบบ่าวยูเครนสิบวัยพิลาร์ตันนี่เป็นสิ่งที่มันยังไงมาอนาคตนี่เป็นสิ่งที่ตัวเกลือสุดท้ายที่เราคุณยืนต่อไปสุยิน ยูเครนสิบวันมีเพียงแต่เนื้อเรื่องในดูว่าชินเกล้าติดมาที่เดียวตรงมาคันเกล้าตัวอาเซียนเวทตัวนี้ยาอาเซียนไม่รู้ป่ะไม่รู้น้องมังอะไรไม่สวยพี่น้องยาสวยน้องนั่งงานด้วยฮะติดยามานั่งงานกูติดแต่จะจอดรถสูรุกูนี่แม้ทุกทะเลเว้ยพวกพี่อังรูปชีวิตกูไม่ยืมเว้ยยูเครนมาเราพวกพี่อังรูปลงมาสวัสดิ์ลงมาอยู่ที่ไหนอาเซียนก็อุ้งสองพี่อังรูปด้วยอาเซียนเวทรถไต่ตรงไปนี่ยาสีไปเลยตัวน้องนั่งงานไอ้พวกพี่ยศสิ่งมันจะลองสูรุรอ
แต่ไม่รู้จะรู้อะไรยังไม่รู้จะทำชิมาวุ้ยรู้ก็รู้ในเงี้ยดูดาชูสิบวันเองไปสุดท้ายจะเกิดอะไรนั่นชินสินายมาพิบาร์เนี่ยโอเคภาษาจีนสุนยัยจะมาเสียได้เลยนะอู้จอดนาซีเซนเดนเสด็จเอริดาสวินิกันซีเซมเป็นพิบาร์เลยไหมกูจะขอรอลูดูเนี่ยจะมาอีกนะพิบาร์เลยคลีมวยพ่อเลยค่ะยูบิซาช่วยมุ่งพิบีดาวน์ซินโดรมโยกันเนี่ยยังยิ่งมาพิเร เวลาจะจารายุสิบาร์เลยดาวเซนโรยกันเนี่ยมวยพ่อหนึ่งจีด้วยบาร์เรดรีพิวเต็มบาร์เลยลูดูเนี่ยจำมาอีสิ่งเดิมมาเท่าดาตันโซเต็มพิจารณาบาร์เลยเขมียะดาวเซนโรนุขอเรียนยังไม่เปลี่ยนมีเลยจึงได้เงินเลยเลยฮะใช้ภาษาอย่างมาช่วยจะดูสิ่งไหนเนี่ยเปลี่ยน ยูไม่ใช่ยานี่เนี่ยเลยคณะกูมาช่วยจะดูสิ่งไหนนะกูตัวยาวเลยดาวเซนโรจึงได้เงินเลยมาตัวยาลิชีเลยช่วยจะดูจังกูอธิบดีก็กูเสียเงินตัวพี่ตัวดาวดาสวยนุกากูเลยเชื่อว่าเลยฉะนั้นโฮซีเป็นยาข้อกูว่าเซนโรมสวยยูก็ตะคุเลยมั้งเพราะว่าเซนโรมตัวยูก็รีบังสูเนี่ยพี่ได้ด้วย
ူမှာဒီလိုညံရင်ညံသွင်းနေတဲ့ခဏကိုမဖွင့်ပြရအပြင်အတွင်းကလေးစားတွေမှာလည်းပြဿနာရှိတယ်ပေါ့နော်အဲ့တော့ပူတွဲတွေ့ရတဲ့ယောဂါတွေကတော်တော်များပါတယ်ဒေါင်းဆင်ဒရုံးကလေးတွေနှလုံးယောဂါဖြစ်နိုင်ရှိလည်းရှိတယ်နှလုံးယောဂါတွေပါလာတယ်အဆုတ်ယောဂါတွေပြီးတော့အစာရည်နဲ့ဦးလန်းချောင်းနဲ့ပတ်သက်တဲ့ယောဂါတွေလည်းရှိတယ်ပြီးရင်သူတို့ရဲ့အမြင်အာရုံကလည်းသူများထက်အာနေတယ်အာယုံကျော်ပိုင်းဆိုင်ရာမှာလည်းသူတို့အောင်ကျော်အားနေတဲ့ယောဂါတွေရှိတယ်ပြီးတော့သူတို့ရဲ့ခန္ဓာကိုယ်ခုခံအားစနစ်တွေလည်းမကောင်းဘူးအဲ့တော့ခန္ဓာရည်တွေခုခံအားတွေနည်းတယ်ပြီးတော့သူတို့လက်တွေအကျောစစ်တွေကလည်းပုံမှန်လူတွေလိုမျိုးကြမ်းကြမ်းခံခံတန်တန်မမှမရှိဘူးပေါ့နော်အဲ့တော့အကျောစစ်မခံတာတွေအားနေတာတွေရှိတယ်ပြီးလို့ရှိရင်သူတို့ဒီသူများထက်ပိုပြီးအတက်ယောဂါပေါ့နော်အင်္ဂလိပ်လိုကျွန်တော် epilepsy လို့ခေါ်တဲ့အတက်ယောဂါတွေလည်းပိုပြီးတော့ဖြစ်တာတွေ့ရတယ်နောက်ပြီးရင်သူတို့အယူလေးလည်းတိတ်မတန်ပါတဲ့အတွက်ကခြေထောက်ကလေးတွေခွင်တယ်ဆိုတော့အယူပိုင်းဆိုင်ရာမှာလည်းသူတို့ပြဿနာရှိတယ်ပြီးရင်သူတို့ဒီသွားပေါက်တာလည်းကြရပါတော့သူရဲ့ dentation လို့ခေါ်တဲ့သွားပေါက်တာလည်းနောက်ကြရတဲ့အတွက်သူသွားလေးလည်းစုံမှုကအသိမလွယ်ဘူးနည်းနည်းအသက်ကြီးရတဲ့သွားမပေါက်သေးတာမျိုးဖြစ်နိုင်တယ်နောက်ဆုံးတော့ကျွန်တော်တို့သူတို့လေပင်မှာရှိတဲ့ thyroid hormone ပေါ့နော် thyroid ဆိုရင်လေပင်ရဲ့အခြေခံနဲ့ thyroid hormone ထွက်တာလည်းသူများတဲ့ယော့နေတဲ့အတွက်သူတို့ဒီဟိုအားနေတယ်နေမကောင်းနေထိုင်မကောင်းဖြစ်တယ်အဲ့ဒါကြီးကခဏခဏဖြစ်မှာဖြစ်ပါတယ
်ယင်းနေ့ကလေးတွေမှာ down syndrome ယောဂအပါအဝင်မျိုးပိစာဆိုင်ရာယောဂတွေရှိမှရှိဆိုတာကိုကိုဝင်ဆောင်ချိန်မှာခဲကစစ်ဆေးကြည့်လို့ရတဲ့နည်းလမ်းတွေရှိနေတာပါမျိုးပိစာဆိုင်ရာယောဂတွေရှိမှရှိစစ်ဆေးကြည့်တဲ့နည်းလမ်းတွေအကြောင်းကိုဒေါက်တာဆော်ရီနုကအခုလိုရှင်းပြပါရစေ
ခုဘက်ခေတ်မှာတော့သိပ္ပံနည်းပညာတိုးတက်လာတဲ့အလျောက်ကတော့ကျွန်တော်တို့ဒါတွေကကြိုတင်သိနိုင်တဲ့အခြေအနေကိုရောက်သွားပြီကျွန်တော်တို့ကြိုတင်သိနိုင်ပြီပေါ့နော်အဲ့တော့ကြိုတင်သိနိုင်ပြီဆိုတဲ့အချိန်မှာတော့မနီးပညာထပ်ပြီးတိုးတက်သွားပြီအရင်တော့ကကြာတော့ကျွန်တော်တို့ကကြိုတင်သိခြင်းကိုဝင်ဆောင်မိခင်ရဲ့မျိုးပွားအင်္ဂါပေါ့နော်ဒီကနေပြီးတော့ကျွန်တော်တို့တအိမ်ကနေပြီးတော့ပပက်လင်မှာအဲ့ကလေးကိုဝင်ဆောင်နေရှိတဲ့ကျွန်တော်ရေမွားရေကိုကျွန်တော်တို့ဖောက်ကြည့်ရတယ်ဖောက်ကြည့်ပြီးရတဲ့ရေမွားရေလေးကိုစမ်းသပ်စစ်ဆေးပြီးတော့ဒီကလေးရဲ့ DNA ပေါ့နော်မျိုးရိုးဗီဇာကိုလေ့လာပြီးတော့ဒီကလေးဒီသူ့ရဲ့ခရိုမိုဆုံးတွေကောင်းရဲ့လားဆိုတာ down syndrome အပြင်တခြားသူ့နဲ့တခြားဆိုင်တဲ့မျိုးဗီဇာယောဂါတွေလည်းကျွန်တော်ကတခါတည်းရှာတယ်ဟိုတစ်ချက်ကုတ်နှစ်ချက်ပြတ်ပုံစံမျိုးပေါ့နော်တစ်ခုတည်းတော့တည်တံ့ရွေးမရှာအောင်တခြားမျိုးရိုးဗီဇာဆိုင်ရာယောဂါတွေတခြားအများကြီးရှိသေးတယ်ပေါ့နော်အဲ့ဒါတွေပါရှိလာဆိုပြီးတော့ရှာကြတယ်ဟိုအောင်မြင်နေပေါ့ရှာဖွေရလဲအဲ့တော့တစ်ခုပဲဆိုတာအဲ့လိုမျိုးလေးဟိုဒီရေမွားရေဖောက်လိုက်တဲ့အခါမှာမတော်တဆအခက်မသိရင်ကိုယ်ဝင်ပြက်ကြနိုင်တဲ့အလားအလာမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်သွားနိုင်တဲ့အတွက်အခုနောက်ပိုင်းတော့ဒီထက်ပိုပြီးခင်မိသွားပြီပေါ့နော်အခုနောက်ပိုင်းကျွန်တော်တို့မြန်မာနိုင်ငံမှာလည်းလုပ်လို့ရပြီပေါ့အဲ့ဒါတော့မိခင်ရဲ့သွေးတွေပဲသူတို့ဖောက်တော့တယ်မိခင်ရဲ့သွေးထဲမှာသူတို့ကလေးငယ်ရဲ့ပေါ့နော်ဒီခန္ဓာကိုယ်ဇီဝကံမဖြစ်စဉ်ရနေပြီးတော့ကျွေထွက်လာတဲ့လို DNA အပိုင်းအစလေးကိုသူတို့ရအောင်ရှာတယ်နီးပညာနဲ့ရအောင်ရှာပြီးတော့မိခင်ရဲ့လက်ကနေပဲသွေးဖောက်ယူတယ်အဲ့ဒါလေးကိုကျွန်တော်လက်တစ်ခွဲကန်းပို့ပြီးတော့သေချာဆက်လိုက်တဲ့အခါမှာ down syndrome ရှိလားတခြားမျိုးရိုးဗီဇာဆိုင်ရာယောဂါတွေတခြားဟာတွေရောဘာတွေရှိလဲဆိုတော့ကျွန်တော်ဆက်လို့ရတယ်ဟိုငွေလဲငွေကြေးကုန်ကြမှုကတော့နည်းနည်းရှိမယ်ဒါပေမဲ့အရင်မဟုတ်ဘူ
း down syndrome ရင်းနှီးငယ်လေးတွေမွေးဖွားလာဖို့ရာခိုင်နှုန်းနဲ့အောင်ဘယ်လိုချက်တွေကိုသတိပြုသင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဆော်ဟိန်နူကအခုလိုရှင်းပြပါရတယ
်ကျွန်တော်တို့ဒီ down syndrome ဆိုတာအခုခေတ်မှာအရင်လိုမဟုတ်တော့ဘဲနဲ့ကြိုသိနိုင်တဲ့ကျွန်တော် investigation ပေါ့နော်စမ်းသပ်စစ်ဆေးမှုတွေပြုလုပ်ရပြီဖြစ်တဲ့အတွက်ဒါကိုဟိုတစ်ချက်ကောင်းနဲ့ထည့်ထားမယ်ပေါ့နော်နောက်တစ်ချက်ကတော့ဟိုအိမ်တောင်ပြုတာတွေဒီလိုမျိုးကလေးယူတာတွေကိုဗားလဲပြပြကျွန်တော်တို့ family planning လို့ခေါ်တယ်မိသားစုကို plan တစ်ခုနဲ့ပေါ့နော်အစီအစဉ်တစ်ခုတည်ချလုပ်ထားတာတော့အကောင်းဆုံးပဲဒါတော့အကြံပေးချင်တာပေါ့နော်ဘသူတော့ဘယ်ချိန်မှာအိမ်တောင်ပြုပါဘယ်ချိန်မှာတော့အိမ်တောင်မပြုတင်တော့မပြောလို့ပေါ့နော်လူတယောက်ချင်းစီတိုင်းမှာသူတို့ရွေးချယ်မှုတွေတော့ရှိနေတယ်ဒါပေမဲ့လည်းဆရာဝန်တွေဘက်ကတော့အကြံပေးချင်တာတော့ကလေးကိုသားသမီးယူဖို့အစီအစဉ်ရှိတယ်ဆိုလို့ရှိရင်တော့စောစောယူထားနိုင်တော့အကောင်းဆုံးပဲဒါဆိုတော့ကျွန်တော်တို့ down syndrome ကိုလေ့လာကြည့်တဲ့အခါမှာအသက်35နှစ်ကျော်ပြီဆိုရင်ကလေးလေးဒီ down syndrome ယောဂါရနိုင်မှုအတွက်အလားအလာအရန်ကိုတဖြည်းဖြည်းနဲ့များလာပြီဖြစ်တဲ့အတွက်တဖြည်းဖြည်းနဲ့ end day ရှိလာတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတော့ဟိုအိမ်တောင်ပြုမယ်သားသမီးယူမယ်ဆိုရင်တော့အသက်ဒီ35နှစ်အောက်အတွင်းမှာယူနိုင်တော့အကောင်းဆုံးပဲပေါ့နော်ဒါကတော့အကြံပြုချက်တစ်ခုပ
ါ down syndrome ရင်းနှီးငယ်လေးတွေမွေးဖွားဖို့ရာခိုင်နှုန်းနဲ့အောင်သတိပြုသင့်တဲ့အချက်တွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်
ကနားစင်ရမှာကတော့တပတ်တွင်အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာစပိန်လာလီဂါမာရောနာမည်ကြီးဘာစီလိုနာအသင်းကိုအာဏာပိုင်တွေကတရားစွဲလိုက်ပါတယ်ပြင်သစ်နိုင်ငံကနာမည်ကြီး PSG အသင်းကတော့ပြင်သစ်နိုင်ငံရဲ့အကြီးဆုံးဘောလုံးကင်းကိုဝယ်ဖို့ကြိုးပမ်းနေပါတယ်ကမ္ဘာ heavyweight လက်ဝေးချန်ပီယံနှစ်ဦးကတော့ဘယ်လိုသဘောတူညီချက်တွေနဲ့ဗီဒီမှာထုတ်ဖို့ရှိပါသလဲဒီလိုတပတ်တွင်အားကစားသတင်းတွေကိုစူးစိပြီးကိုရနိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုဟာဖီဖာဥက္ကဋ္ဌဖြစ်တဲ့နောက်တစ်ချိန်ထပ်ပြီးတော့အရွေးခံဖို့ရှိနေပါတယ် ရောနာနိုင်ငံမှာမနေ့ပြန်ကျင်းပမဲ့ FIFA ရဲ့83နှစ်မြောက်ညီလာခံမှာသူ့ကိုနောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်တင်မြှောက်သွားဖို့ရှိနေပါတယ်။ FIFA ဥရရာထူးနေရာအတွက်ဝင်ရွေးခံတဲ့သူကဒီတစ်ကြိမ်မှာသူတူဦးတည်းရှိတာကြောင့် Mr. Infantino ဟာ FIFA ဥက္ကဋ္ဌဖြစ်နေနောက်ထပ်၄နှစ်ဆက်ရှိသွားမှာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့တတိယကြိမ်မြောက်ရွေးခံရလဲဖြစ်မှာပါ။ Mr. Infantino ဟာ2016မှာ FIFA ဥက္ကဋ္ဌဖြစ်လာခဲ့ပြီးတော့အဲဒီတုန်းကတော့သူကဘာရိန်နိုင်ငံကအာရှဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Sheikh Salman bin Al Khalifa ကိုအနိုင်ရခဲ့တာပါ။အဲ့နောက်မှာတော့2019မှာတခါကန့်ကွက်သူမရှိရွေးခံရပြီးတော့အခုဒီကြိမ်နဲ့ဆိုရင်တတိယကြိမ်တော့ရွေးခံရတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံဘက်မှာတော့ဘာစလိုနာအသင်းကိုစပိန်တရားရေးအာဏာပိုင်တွေကတရားစွဲလိုက်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းနေရဲ့မျက်နှာသာပေးမှုကိုရဖို့အတွက်စပိန်ဘောလုံးအဖွဲ့ချုပ်ဒိုင်းကော်မတီဒုဥက္ကဋ္ဌ José María Enríquez Negreira ရဲ့ကော်မတီကိုပတ်စံနေပေးခဲ့တယ်လို့ဆိုပြီးစပိန်တရားရေးအာဏာပိုင်တွေဘက်ကတရားစွဲလိုက်တာပါ။ဘာစလိုနာအသင်းဟာ2001ခုနှစ်ကနေ2018အတွင်းမှာ Negreira ရဲ့ကုမ္ပဏီကို €9.3 သန်းပေးခဲ့တယ်လို့ Spain Ana Bain တွေကတောက်ချနေမှာပြောပါတယ်။ချိုးကသဘောတူညီမှုအရဘာစလိုနာအသင်းကစားတဲ့ပွဲတွေမှာဒိုင်းနေအနေနဲ့ဘာစလိုနာဘက်ကိုမျက်နှာသာပေးတဲ့ဆုံးဖြတ်ချက်တွေနဲ့ပွဲရလဒ်တွေဖြစ်လာအောင်လုပ်ဖို့သဘောတူခဲ့တယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်။ဘာစလိုနာဘက်ကတော့သူတို့အနေနဲ့တစုံတရာအမားလုပ်ထားတာမရှိဘဲအခုလိုပေးတာကလည်းတခြားဘောလုံးအသင်းတွေလုပ်သလိုပဲဒိုင်းနေရဲ့နီးစနစ်ပိုင်းဆိုင်ရာအစီအခံစာတွေရဖို့အတွက်ပြီးတာဖြစ်တယ်လို့ပြီးခဲ့လကပြောပါတယ်။ Negreira ကလည်းဘာစလိုနာဘက်ကအခုလိုပြီးတာဟာပွဲတွေမှာဗမ်လိုက်တဲ့ဒိုင်းနေရဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့လည်းဘာစလိုနာရဲ့ပြိုင်ဘက် Real Madrid ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်မိတယ်လို့ပြောလိုက်ပြီး Spain Tier စနစ်အပေါ်မှာယုံကြည်ကြောင်းဒါနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဖို့လိုအပ်ရင်လည်းထွက်ဆိုသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင် La Liga အပါဝင်တခြားအသင်းတွေနဲ့ Spain ဘောလုံးဖွဲ့ချုပ်ကလည်းဒီကိစ္စပေါ်မှာစိုးရိမ်နေဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။အင်္ဂလိပ်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့အာဆနယ်၊ချယ်ဆီ၊ဗန်စီတီ၊စပါးစ်နဲ့နျူကာဆယ်တို့အနိုင်ရပြီးတော့လီဗာပူးအသင်းရှုံးသွားခဲ့ပါတယ်။တနင်္လာနေ့ကပွဲတွေမှာချယ်ဆီကလက်ဆယ်ကို3-2၊မန်စီးတီးကခရစ်စတယ်ပဲလစ်ကို2-2မရှိ၊စပါးစ်ကနော်တင်ဂမ်ဖောရက်စ်ကို3-2နဲ့နိုင်ပြီးတော့လီဗာပူးကတော့ဘုံမောက်ကို2-2မရှိနဲ့ရှုံးပါတယ်။တနင်္လာနေ့ကတော့အာဆနယ်ကဖူလမ်ကို3-2မရှိ၊နျူကာဆယ်ကဝုတ်ကို2-2နဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဆောက်သမ်တန်ကိုအင်ဂွင်းမှာဂိုးမရှိတေးကြတော့ပါတယ်။ဒီဘက်မှာတော့မန်ယူကွင်းလယ်ကကာဆမီရိုဒိုက်ရိုက်အနီကပ်နဲ့ထုတ်ခံရလို့လေးပွဲပယ်ခံရမှာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်နီးပြအဲရစ်ဒန်ဟော့ကတော့ဒီအနီကပ်နဲ့ပတ်သက်ပြီးတော့ဒိုင်လူကြီးတွေကိုဝေဖန်လိုက်ပါတယ
်။ What I think is the inconsistency and the players don't know anymore.
ကျွန်တော်ကတော့တသမတ်တည်းပဲဖြစ်ဘူးလို့ထင်ပါတယ်။ဘူကဘယ်လိုလဲဆိုတော့ဘောလုံးသမားတွေလည်းမသိတော့ပါဘူး။လစ်တခုလုံးမှာဖြစ်နေတာပေါ့လက်စတာနဲ့ချယ်ဆီဘွဲမှာဆိုရင် VAR ကိုပြန်မကြည့်ပါဘူးဒီနေ့ကျတော့ VAR ကိုပြန်ကြည့်တယ်ပြီးတဲ့အခါကျတော့ပနယ်တီကိစ္စကျတော့လည်းပြန်မကြည့်ပြန်ဘူးအထူးသဖြင့်ပထမဟာမှာကဒါကလက်ထီတာရှင်းရှင်းကြီးပါဒီတော့ VAR နဲ့ပတ်သက်တဲ့ဘူး policy ကပါလေ
အာဆနယ်အသင်းကတော့ Fulham ကိုနိုင်တာကြောင့်ဒါဟာနီးပြအတတလက်ထက်မှာပွဲပေါင်း100မြောက်နိုင်တဲ့ပွဲလေဖြစ်ပါတယ
် I don't know but I'm really happy that we won today is the hand that hopefully there will be many more it's is there
any ဝယ်တရားမြောက်နိုင်လားဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဒီနေ့နိုင်တဲ့အတွက်ကျွန်တော်ပြောပါရဲတကယ်လို့ဒါပွဲပေါင်းတရားမြောက်နိုင်ပွဲဆိုရင်လည်းနောက်ထပ်အများကြီးနိုင်မှုမျှော်လင့်ပါတယ
်အာဆနယ်ဟာဒီပွဲနိုင်လိုက်တာကြောင့်28ပွဲပြီးတဲ့အချိန်မှာ66မှတ်ရပြီးတော့ဒုတိယနေရာကမန်စီးတီးထက်5မှတ်အသာနဲ့အမပေးစရာကိုဆက်ပြီးတော့ဦးဆောင်နေပါတယ်ခင်ဗျာကျင်းနိုင်ငံဘက်မှာတော့နာမည်ကြီး PSG အသင်းဟာကျင်းနိုင်ငံရဲ့အကြီးဆုံးဘောလုံးကွင်းဖြစ်တဲ့ Stade de France ဘောလုံးကွင်းကြီးကိုဝယ်ဖို့လှုပ်သွားမယ်လို့တောက်ချာနေကပြောလိုက်ပါတယ်။ PSG အသင်းဟာအခုလက်ရှိသူတို့ကစားနေတဲ့ Parc des Princes ကွင်းကနေဖယ်ပေးရဖို့ရှိတာကြောင့် Stade de France ကွင်းကိုဝယ်ဖို့လှုပ်လိုက်တာပါ။လက်ရှိ PSG ရဲ့ကွင်းကို Paris Mieux Council ကပိုင်လာဖြစ်ပြီးတော့ PSG အသင်းက1984ခုနှစ်ခေတ်ကအသုံးပြုခဲ့တာပါ။ဒါပေမဲ့လည်း Paris Mieux တော်ဝန် Anne Hidalgo ကတော့ Parc des Princes ကွင်းဟာရောက်ဖို့မဟုတ်ဘူးလို့ပြောလိုက်တာကြောင့်ကွင်းကိုလိုက်ရှာနေတာပါ။ PSG ဘက်ကတော့ Stade de France ကွင်းကိုဝယ်ဖို့ကြိုးပမ်းနေပေမဲ့လည်းဖြစ်နိုင်တော့လက်ရှိကစားနေတဲ့ကွင်းကိုအစ်စ်ပြန်လည်ပြုရမိုးမှန်တိစောက်ပြီးတော့ဆက်အသုံးပြုသွားခြင်းတုံးပဲလို့ပြောပါရယ်။ Stade de France ကွင်းကတော့ပရိသတ် 8,000 ဆန့်ပြီးတော့ဥရောပကအကြီးဆုံးဘောလုံးကွင်းတွေကတစ်ခုဖြစ်ပြီး1998ကမ္ဘာဖလား Final ပါဝင်ဥရောပ Champions League Final ပွဲတွေအတော်များများကိုလည်းအိမ်မှာကျင်းပခဲ့တာဖြစ်ပါရယ်ခင်ဗျာ။အော်ဒီကြိမ်ပွဲတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ Players Championship ကောက်ကြီးကြိမ်ပွဲမှာအမေရိကန်က Scottie Scheffler ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Players Championship ပြိုင်ပွဲကို Florida ပြည်နယ်က Palm Vero Beach မှာပြီးခဲ့တဲ့ Master 9ရက်နေ့ကနေ10ရက်နေ့အထိကစားခဲ့ကြတာမှာ Scheffler ကဗြိတိန်က Tyrell Hatton ကို5ချက်အသားနဲ့နိုင်ရပြီးတော့ Champion ဖြစ်သွားတာပါ Scheffler ဟာတနင်္ဂနွေနေ့ကနောက်ဆုံးနေ့မှာ3ချက် Shot ရိုက်ပြီးတော့စုစုပေါင်း18ချက် Shot ရိုက်ပြီးအနိုင်ရသွားတာဖြစ်ပါတယ်ဒါသူ့အတွက်တော့ PGA ပြိုင်ပွဲတွေမှာလည်း6ချိန်မြောက်ဘူးဆွဲတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာကြောင့်သူဟာကမ္ဘာအဆင့်တနေရာကိုလည်းပြန်ရောက်သွားပါတယ်။ Scheffler ဟာမနစ်ကသမားစစ်ပြိုင်ပွဲကိုနိုင်ထားတာကြောင့် Masters ပြိုင်ပွဲနဲ့ Players Championship ပြိုင်ပွဲနှစ်ခုလုံးကိုတပြိုင်တည်းအတူတူရဘူးတဲ့တတိယမြောက်ကစားသမားလည်းဖြစ်ပါတယ်။အဲ့ဒီစုနှစ်ခုလုံးကိုတော့အရင်က Jack Nicklaus နဲ့ Tiger Woods တို့နှစ်ယောက်ပဲအတူရဘူးထားတာပါ။ဒီပွဲနိုင်ရလိုက်တဲ့အတွက်သူဟာစုချင်းငွေအဖြစ်နဲ့ American Dollar ဒီရသမ5ဆန်းလေးရရှိသွားခဲ့ပါလေခင်ဗျာ။လောကပြိုင်ပွဲတွေဘက်မှာတော့ကမ္ဘာ heavyweight လောကမှာ champion တရဖူတွေအားလုံးကိုတစုတစည်းတည်းဖြစ်စေမဲ့လောကပွဲကိုထိုးဖို့သဘောတူညီမှုရပြီလို့ကမ္ဘာလောကဖွဲ့ချုပ် WBA ကတောက်ကြနေမှာချင်းကြပါတယ်။ heavyweight champion တွေဖြစ်ကြတဲ့ဗြိတိန်က Tyson Fury နဲ့ Ukraine က Alexander Usyk တို့ထိုးသက်ဖို့ဘူအားဖြင့်သဘောတူလိုက်တာဖြစ်တယ်လို့ WBA ဥက္ကဋ္ဌဂယ်ဘာတိုမန်ဒိုဇာက Twitter ကနေရေးပါတယ်။ဒါမဲ့လည်းစာချုပ်စာရင်အသေးစိတ်ကိုတော့ဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးပါတယ်။ဒီပွဲကိုတော့လာမယ့် April 29ရက်နေ့ကျရင် London ကဝမ်ဘလေးခွင်းကြီးမှာထိုးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့ Saudi Arabia နိုင်ငံ Jeddah မှာထိုးဖို့လုပ်ခဲ့ပေမဲ့ Tyson Fury ဘက်ကထိုးမဲ့ရက်ကိုလက်မခံတာကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။ဒါမဲ့အခုတစ်ခါမှတော့ Tyson Fury ဘက်ကဒီပွဲကရမယ့်စုချင်းငွေကို50ရာခိုင်နှုန်းစီမဟုတ်ပဲ50ရာခိုင်နှုန်းကိုသူယူပြီးတော့ဝမ်ဘလေးမှာထိုးဖို့တောင်းဆိုတာကိုယူစစ်ဘက်ကသဘောတူခဲ့ပြီးတော့အပြန်အလှန်အားဖြင့်ဒီပွဲပြီးပြီးချင်းမှာ Tyson Fury ဘက်ကလည်းယူကရိန်းကိုဒေါ်လာ100,000လူရမယ်လို့ယူစစ်ကတောင်းဆိုခဲ့ပါတယ်။ဒါပြင်ပွဲရက်ကိုထပ်ရွှေ့ရင်တရက်ရွှေ့တိုင်း Tyson Fury ရမယ်ပတ်စံတဲကနေ100ရာခိုင်နှုန်းပေးရမယ်လို့ယူစစ်ကပြောကြားလိုက်ပါတယ်။ညာ
ကိုရနိုင်တင်ဆက်တဲ့အားကစားသတင်းတွေကိုနားဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ video ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းလဲဆိုရင်တော့ကျွန်တော်တို့ဆီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချင်းကိုမတ်တင်ကြီးထိုက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံအနီးပင်လယ်နဲ့အပေါ်မှာထောက်လှမ်းရေးမစ်ရှင်နဲ့ဆက်လက်ပြန်တမ်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဗုဒ္ဓဟူးနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်ရဲ့ Wedding Drone ယာဉ်ကရုရှားတိုက်လေယာဉ်တစ်စင်းနဲ့တိုက်မိခဲ့ကြောင်းဒီလိုတိုက်မိတာကြောင့် American Drone ယာဉ်ကိုထိန်းချောင်းမောင်းနှင်သူက Drone ယာဉ်ကိုရေထဲကိုမဖြစ်မနေထိုးဆင်းလိုက်ရကြောင်းအမေရိကန်ကပြောဆိုထားတဲ့မတော်တဆမှုဖြစ်ပြီးနောက်တနေ့မှာပဲ American ကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုကပြန်တမ်းမှုတွေနဲ့လုပ်ငန်းတွေဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ဝန်ကြီးကပြောဆိုတာဖြစ်ပါတယ်ရှင်။ဘယ်လာရုစ်နိုင်ငံမှာအာဏာရှင်အစိုးရကတပတ်အတွင်းအတိုက်ခံတရားကြောကိုဖမ်းဆီးတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အာဏာပိုင်တွေဟာအတိုက်ခံတက်ကြွလှုပ်ရှားသူတွေသတင်းထောက်တွေဆေးဘက်ဆိုင်ရာဝန်ထမ်းတွေတနက်ပြေအားကစားကလပ်ကအဖွဲ့ဝင်တွေနဲ့မောင်းသူမဲ့ drone သုံးပြီးအလုပ်လုပ်သူတွေကိုပြစ်မှတ်ထားဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြင်းထန်နိုင်ငံပါရီမြို့တော်ကလမ်းမကြီးတွေနဲ့လူသွားလမ်းတွေစပိန်လမ်းတွေပေါ်မှာအမှိုက်တန်ချိန်ပေါင်းထောင်ချီပြန့်ကျဲနေပြီးကြွက်တွေပေါ်များလာသလိုနိုင်ငံရေးဆိုင်ရာပြိုင်ဆိုင်မှုကလည်းအကျိတ်နဲ့ဖြစ်နေပါတယ်။အငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်ကို62နှစ်ကနေ64နှစ်ထိတိုးမြင့်မဲ့အငင်းပွားပွဲဥပဒေချမ်းပေါ်လူလူရဲ့မကျေနပ်မှုကိုအမှိုက်တွေကရှင်းလင်းဆုံးဖော်ပြနေတာလည်းဖြစ်ပါတယ်ရှင်။ပါကစ္စတန်မှာအကြမ်းဖက်ရုံရင်ဆန်ခတ်မှုတွေဖြစ်ပြီးနောက်မှာတော့ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကိုဖမ်းဆီးဖို့ပြင်ဆင်နေတာကိုတရားရုံးကယာယီပိတ်ပင်လိုက်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Trap တို့ဖြစ်ကြပါတယ်။VOA ရဲ့မြန်မာပြည်ကြော်သားမင်းနေမနေခင်အစီအစဉ်တွေကိုမနေ့9နာရီဒီလိုင်းလိုမီတာ3048 VOA ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တို့ရရှင်ပြန်တဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.